Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ31ရက်တောက်ကြနေ့ညနှစ်သစ်ကိုအကျုံညာဘက်အတွက် VOA အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ New Zealand နဲ့ Australia နိုင်ငံပါအဝင်နှစ်သစ်ကူးပြောင်းသွားတဲ့နိုင်ငံတွေက VOA ပရိသတ်တွေကိုလည်းမင်္ဂလာညချမ်းပါလို့နှုတ်ခွန်းဆက်ပါရရှင်။ကျွန်မဆုမြတ်ပါပါရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်နှစ်တကူညချမ်းမှာမြန်မာပြည်သူပြည်သားများဘေးရန်ကင်းကြပါစေခင်ဗျာဒီနေ့ညသတင်းတွေထဲဆရာနာသိမြန်မာနိုင်ငံမှာနှစ်သစ်ကြိုးစားဝဲလုပ်ဖို့ပြင်ဆင်ထားတာမျိုးတွေမကြားရတဲ့သတင်းနဲ့အတူကမ္ဘာတဝမ်းနှစ်သစ်ကူညဘယ်လိုကုံဆုံးကြရလဲဆိုတဲ့သတင်းနဲ့ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းတွေကိုကြားကြမှာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
မြန်မာနိုင်ငံအတွက်ကိုဒီမထင်မှတ်စရာအခြေအနေမျိုးစုံကြုံခဲ့ရတဲ့2022ခုနှစ်ကုန်ဆုံးမှုအတွက်နိုင်ပိုင်းသာလိုတော့တာမို့လာမယ့်ဒီ2022ခုနှစ်နှစ်သက်မှာရောဘယ်လိုအခြေအနေတွေရှိနေပါသလဲ
။ဟိုပြီးတော့ဒီပြည်ရဲ့ကျေပြီးတော့ဟိုအခုအပအလုံးရလဲပုံများတဲ့နှစ်ဖြစ်နေတယ်လာမယ့်နှစ်က
။တိုင်းရင်းသားလက်နက်ကိုင်နဲ့နိုင်ငံရေးပါတီခေါင်းဆောင်တချို့အခုလိုသုံးသပ်ထားတာကိုခုညမှကြားရပါမယ်။အခု2022ခုနှစ်ထဲအမေရိကန်နိုင်ငံရေးမှာရောဘလို့ထူးခြားမှုတွေဖြစ်ခဲ့တယ်လဲဆိုတော့နှစ်ချုပ်သုံးသက်ချက်အထူးအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အပတ်စဉ်ထုတ်လွှင့်ပေးနေကြသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍစတဲ့အစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့ဒီနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်။အကြာခင်နိုင်ပိုင်းမှာမြန်မာနိုင်ငံအတွက်2022ခုနှစ်ကုန်ဆုံးပြီး2022ခုနှစ်တွေဝင်ရောက်တော့မှာဖြစ်ပေမဲ့စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံမှာနှစ်သစ်ကူးကြိုးစားဝဲတွေလုပ်ဖို့ပြင်ဆင်ထားတဲ့သတင်းမျိုးမကြားရပါဘူး။ဆီယနာသိမ်းမှုကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ရန်ကုန်မြို့နဲ့နိုင်ငံတွင်းဒေသတခြားဒေသတချို့မှာဒီကနေ့ရှိခဲ့ပါတယ်။ကယားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီကဒီကနေ့တိုက်လေယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ည9နာရီပတ်ဝန်းကျင်မှာရန်ကုန်မြောက်ကလာမြို့နယ်ကရဲစခန်းတစ်ခုထဲလက်ပစ်ဘုံနဲ့ပစ်သွားပြီးတဲ့နောက်အပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပြီးရဲတွေကရက်ွက်တွေတဲ့အထိဝင်ပစ်တယ်လို့ဒေသခံတူက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာ17လနီးပါးရှိလာပြီဖြစ်ပေမဲ့နိုင်ငံတွင်းဒေသအများပြားမှာစစ်အာဏာသိမ်းမှုကိုဆက်ပြီးဆန့်ကျင်နေကြသလိုလက်နက်ကန်ခုခံတာတွေတိုက်ခိုက်တာတွေလည်းရှိနေသေးပါပဲစစ်ကောင်စီဘက်ကလည်းဖမ်းဆီးတာညှဉ်းပန်းနှိပ်စက်တာလက်နက်ကန်ခုခံတိုက်ခိုက်မှုအပြင်းထန်ရှိနေတဲ့ဒေသတွေမှာလက်နက်ကြီးတွေနဲ့သာမကရဟတ်ရင်တိုက်လေရင်တွေနဲ့ပါတိုက်ခိုက်တာတွေကိုညှစ်ကုန်ကန်ဒီမှာပိုးပြီးအရှိန်မြှင့်လှုပ်လာပါတယ်အာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကလေးကဆိုရင်စစ်ကောင်စီလက်ချက်ကြောင့်တေဆုံးသူ1384ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူပေါင်းကလည်း8300ကျော်ရှိတယ်လို့ ABB ကပြောပါတယ်။စစ်ကောင်စီဘက်ကတော့ ABB ကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာလောက်ကျန်ချက်ကားထားတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။ကမ္ဘာတဝန်းနိုင်ငံများပြားမှာ2022နှစ်သစ်ကြိုးစားပွဲတွေမလုပ်ဘဲပြဖြစ်ထားပေမဲ့အမေရိကန်နဲ့ဩစတြေးလျလိုနိုင်ငံတချို့မှာတော့အကန့်အသတ်နဲ့နှစ်သစ်ကြိုးစားပွဲတွေလုပ်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်သူနဲ့တည်ဆုံသူအရေအတွက်တကြောပြန်မြင့်တက်လာနေတဲ့ကြားမှာပဲနိုင်ငံတော်ကမျိုးကြီးတချို့မှာနှစ်သစ်ကြိုးပွဲတွေလုပ်ဖို့ပြင်ဆင်နေကြတာပါအမေရိကန်ကနှစ်သစ်ကြိုးစုပွဲတွေမှာအကြီးဆုံးလို့ဆိုရမယ့်နယူးယောက် Times Square နှစ်သစ်ကူးပွဲကိုလူ1000ခွဲအထိပါဝင်ခွင့်ပေးထားပြီးလာတဲ့လူတွေအနေနဲ့ဂါဝယ်ဆေးထိုးပြီးကြောင်းအထောက်အထားပြကြရမှာဖြစ်တယ်လို့နှာခေါင်းစည်းတက်ထားကြမှာဖြစ်ပါတယ်ကိုဗစ်ရောဂါထိန်းချုပ်ရေးအောင်မြင်မှုတချို့ရထားတဲ့နယူးဇီလန်နိုင်ငံမှာလည်းနှစ်သစ်ကြိုးပွဲလုပ်ခဲ့ကြတယ်လို့ဩစတြေးလျနိုင်ငံကစစ်တီနဲ့မဲလ်ဘုန်းလိုမျိုးကြီးတွေမှာလည်းနှစ်သစ်ကြိုးစားပွဲတွေလုပ်ခဲ့ကြပါတယ်။ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံမှာတော့မှနှစ်သစ်ကြိုးပွဲလုပ်ဖို့ပြင်ဆင်နေပြီးပျုံယန်းမြို့တော်ကခင်အီဆွန်းရင်ပြင်မှာနှစ်သစ်ကူးချိန်ညတကောင်မီးရှုံပြည်ပြန်ပစ်ဖောက်ကြိုးစားစီစဉ်ထားပါတယ်။2020နှစ်သစ်ကူးပွဲတော်တွေကိုမနစ်ကနဲ့မတူဘဲစီစီကာကာလုပ်ခွင့်ရဖို့မျှော်လင့်ခဲ့ကြပေမဲ့လည်းအိုမီကရွန်ဗီဇမျိုးကွဲကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုအရှိန်မြင့်နေတာကြောင့်ကမ္ဘာနိုင်ငံအများပြားမှာနှစ်သစ်ကိုစူဝေးကြိုးစားဖို့အခွင့်အလမ်းဆုံးရှုံးသွားကြရပါတယ်။ဒီဥက္ကဋ္ဌနိုင်ငံမှာဂျာဇာဘီနေကပြည်တွင်းမှာတင် COVID-19 ရောဂါကူးစက်သူပေါင်း166ယောက်ရှိခဲ့ပြီးပြည်ပကနေကူးစက်လာသူက29ယောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ပါတယ်။နောက်ထပ်မြန်မာအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့နယူးဒီလီမြို့တော်မှာတရက်ကို COVID ရောဂါကူးစက်သူပေါင်း1300ကျော်တိရှိလာနေတယ်လို့ကူးစက်သူအရေအတွက်အလင်းမြန်တိုးလာနေတာကြောင့်အစိုးရကအဝါရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်မှာတောက်ကြာနေက COVID ရောဂါကူးစက်သူအရေအတွက်1961ယောက်ထပ်တိုးလာကြောင်းကူးစက်နှုန်း 10.3% ခန့်လို့ရှိတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့အမြင့်ဆုံးကူးစက်မှုနှုန်း900ခန့်လုံးထက်နှစ်ဆကျော်ပိုများနေပါတယ်။တောင်ကိုရီးယားမှာဒီကနေ့ COVID ကူးစက်သူအရေအတွက်4000ကျော်ရှိခဲ့ပြီးလူချင်းခောက်ခွာခွာနေထိုင်ရေးဆိုင်ရာအပြင်းထန်ဆုံးကန့်သတ်ချက်တွေကိုနောက်သတင်းနှစ်ပတ်ဆက်ထားသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတဝန်းနိုင်ငံများပြားမှာ အိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်တဲ့အန်ဒရယ်ကလည်းကြီးမားနေဆဲရှိပြီးအိုမီကရွန်ဟာကူးစက်မှုဆူနာမီလိုင်းကြီးတစ်ခုဖြစ်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ယူကရိန်းနဲ့ဆက်မှာတင်းမာမှုတွေရောကြောင်းလို့ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းခဲ့ပါတယ်။ဂျာတာဘီနီကမိနစ်50ကြာတယ်လီဖုန်းဆက်သွယ်ပြောဆိုချိန်တွင်သမ္မတဘိုင်ဒန်ကအဲ့လိုတိုက်တွန်းခဲ့တာလို့သမ္မတအင်ပီရိုကပြောပါတယ်။ယူကရိန်းနဲ့ဆက်မှာရုရှားတပ်ဖွဲ့ထောင်ပေါင်းများစွာချထားတာနဲ့ပတ်သက်ပြီးသမ္မတပူတင်ကဂရိစကားခိုင်ခိုင်မာမာပြောခဲ့တာမရှိဘူးလို့အမေရိကန်အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ယူကရိန်းကိုရုရှားကနောက်တစ်ကြိမ်ကျူးကျော်မယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေဘက်ကအခိုင်အမာတုံ့ပြန်သွားမယ်ဆိုတာသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောခဲ့တယ်လို့အင်ပီရိုပြောခွင့်ရဂျန်ဆက်ကီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ရင်အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ပြင်းထန်တဲ့စီးပွားရေးတန်ခတ်မှုတွေရုရှားအပေါ်ချမှတ်သွားမယ်လို့သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုသတိပေးခဲ့တဲ့အကြောင်းရုရှားအစိုးရထိပ်တန်းတာဝန်ရှိသူတူကသတင်းတော့တွေကိုပြောပါတယ်။အဲဒီလိုမျိုးတန်ခတ်အရေးယူမယ်ဆိုရင်အမေရိကန်နဲ့ရုရှားကြားဆက်ဆံရေးလုံးဝထိခိုက်သွားမယ်လို့သမ္မတပူတင်ဘက်ကလည်းပြန်ပြီးသတိပေးခဲ့ပါတယ်။ရုရှားနိုင်ငံရဲ့လုံခြုံရေးကိုအမေရိကန်ကအာမခံချက်ပေးဖို့အတွက်ရုရှားနယ်စပ်မှာမြောက်အတ္တတိစာချုပ်နေတူအဖွဲ့အနေနဲ့ရုရှားဘက်ကိုချိန်ရွယ်တဲ့လက်နက်တွေမချဖို့နဲ့တပ်ဖွဲ့တွေကိုမရှိပြောင်းမှုရုရှားနိုင်ငံကသတိပေးထားပါတယ်။အမေရိကန်ပြည်တော်စုမှာအိုမီကရွန်ဗိုင်းရပ်စ်ပိုးပိုပြီးတော့ကူးစက်ခံနေရသူတွေဒီကြိမ်မှာတော့ကလေးငယ်တွေအများဆုံးဖြစ်နေပါတယ်။အမေရိကန်နိုင်ငံတော်ကကလေးငယ်အရေအတွက်အများပြားအိုမီကရွန်ဗိုင်းရပ်စ်ပိုးကူးစက်ခံထားပြီးဆေးရုံတက်သူအရေအတွက်များပြားနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာ31ရက်တောက်စာနေ့ညအစီအစဉ်တွေကိုည10နာရီအထိလိုင်းတူ31 32 51နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190တို့ကနေပြီးတော့လည်းထုတ်လွှင့်ပေးနေပါရှင်။American ပြည်တော်စုမှာအခုနှစ်ထဲဘလို့နိုင်ငံရေးအလှည့်အပြောင်းတွေဖြစ်ခဲ့တယ်လဲဆိုရဲနှစ်ချုပ်အထူးအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာတော့အခု2020ခုနှစ်ဟာတော်တော်လေးထူးခြားတဲ့အလှည့်အပြောင်းတွေဖြစ်ခဲ့တဲ့နှစ်ဖြစ်ပါတယ်။မျောလင့်မထားတဲ့အခြေအနေမျိုးစုံဖြစ်ခဲ့တဲ့နှစ်ကုံဆုံးဖို့ကတော့နိုင်ပြီးပိုင်းပဲလူပါတော့တယ်။မကြခင်ရောက်လာတော့မဲ့2022ခုနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာနိုင်ငံရေးပြိုင်ဆိုင်မှုတွေပိုပြီးတော့ပြင်းထန်လာမဲ့အလားအလာတွေမြင်နေရပြီးတော့ငြိမ်းချမ်းရေးကိုမျောမှန်းလို့မရနိုင်သေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တိုင်းရင်းသားပါတီခေါင်းဆောင်တချို့ကတုံ့သက်ပါတယ်။ရန်ကုန်ကလာတဲ့ဒီတုံ့သက်ချက်ကိုတော့ကိုရနိုင်တင်ပြပါမယ်ရှင်။
ကုံဆုံးတော့မဲ့2020ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ဖြစ်ပေါ်ခဲ့တဲ့စစ်ကြောင်ငတ်ကွက်တာတွေပြစ်ခတ်နေတဲ့နာတွေဖမ်းဆီးတာတွေသတ်ဖြတ်တာတွေမိရှို့တာတွေဒေသအနှံ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာပြည်သူတွေဟာကြမ်းတမ်းခတ်ခဲ့တဲ့နှစ်တစ်နှစ်ကိုဖျက်ဆီးခဲ့ကြတာပါ။လာမယ့်နှစ်သစ်မှာလည်းမြန်မာနိုင်ငံရဲ့အခြေအနေဟာလုံဆွမ်းမှုပြင်းထန်မဲ့နှစ်အဖြစ်ရှုမြင်ကြောင်း NCA အပြည့်အစုံစာချုပ်လက်မှတ်ရေးထိုးထားတဲ့ဒိုင်းသာလက်နက်ကိုင်စေဘွဲ့ရဲ့ငင်းငယ်လုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်။
အလုံးတက်ထားတာတော့ကမာပြည်ရဲ့2020ကတော့ဇင်ဆွဲပွဲသူလည်းမနိုင်ကိုလည်းမနိုင်ပြင်းထန်တဲ့လုံဆွဲပွဲဖြစ်မယ်လို့ခန့်မှန်းကြတာရောစိတ်မိတ်ပေါ့ဗျာ။မြန်ဆိုင်မှုကဟိုပြင်းထန်နိုင်တယ်။နောက်တစ်ဖက်ကလည်းလက်ရှိအပေါ်ကြီးရနေတဲ့ရှစ်ကောင်စီကအခြေအနေရရပေါ့လေ။နိုင်ငံတမန်ရေးနိုင်ငံတကာရေးပြည်တွင်းရေးအကုန်လုံးချုပ်ပြီးတော့အလှည့်ကြောင်းတစ်ခုအနေနဲ့အချမ်းမူးနာကိုကြောင်းကျင်လဲကြောင်းနိုင်တယ်။ဒါပေမဲ့ဒီကြောင်းတဲ့ဟာအလျှော့ပေးတာတော့မဟုတ်ဘူး။ဒါကြောင့်ပို့ပြီးတော့ဒီပြည်ရွှေကျွဲပြီးတော့ဟိုအခုအပအလိန်ရလဲပို့များတဲ့နှစ်ဖြစ်နေတယ်။ဒါပဲနှစ်က
အချမ်းမူးနာကိုအသုံးပြုရမှာစစ်ကောင်စီဘက်က2021ခုနှစ်မှာပြင်းထန်တဲ့နှီးတွေကိုအသုံးပြုထားတာကြောင့်2022ခုနှစ်မှာတော့အကျဉ်းသားတွေလွတ်ပေးတာလို့နိုင်ငံရေးငြိမ်းချမ်းရေးတွစ်ဆုံဆွေးနွေးတာလို့တဏ္ဍာရေးရပြန်လဲချင်းကပ်တာလို့ပျော်ပြောင်းတဲ့နှီးတွေသုံးလာနိုင်ကြောင်းလဲတွက်ဆပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေထွေရမှုဦးဆိုင်လိတ်ကတော့2022ခုနှစ်မှာငြိမ်းချမ်းရေးကိုဦးတည်တဲ့အနေအထားမမြင်သေးကြောင်းသုံးသပ်ထားပါတယ
်။တစ်ခုလုံးကိုခြုံပြောမယ်ဆိုလို့ရှိရင်တော့ငြိမ်းချမ်းပြီးတော့မှပြည်သူတိုးတက်ရေးကိုလှုပ်ဆောင်နိုင်မဲ့အနေအထားဒီမိုကရေစီထွန်းကားပြီးတော့မှဖက်ဒရယ်ကိုဦးတည်တဲ့အနေအထားတွေကတော့အခုအချိန်ထိအရေးအယောင်မတွေ့ရသေးဘူးလို့သုံးသပ်လိုပါတယ်။
လက်ရှိအချိန်မှာစစ်ကောင်စီအနေနဲ့ NCA အပြည့်အစုံစုကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနောက် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ထောက်ခံမှုကိုအပြည့်အဝမရသေးသလိုတချို့တိုင်းဒေသလက်နက်ကိုင်တွေ PDF အဖွဲ့တွေနဲ့လည်းဒေသအနှံ့တိုက်ပွဲတွေဖြစ်ပွားနေကြောင်းလည်းထောက်ပြပါတယ်။ပြည်တွင်းပြည်ပအထွေထွေတင်းမာမှုတွေကြောင့်လည်းငြိမ်းချမ်းတဲ့အခြေအနေကိုဥမတီနိုင်တာဖြစ်ကြောင်း အခုလိုဆက်ပြောပါတယ
်တစ်ခါမှစစ်ကောင်စီကငင်းငိုင်းလုံးမယ်ငင်းငိုင်းအပြီးပွင့်နေခံစားဖို့ညှော်လင့်ပါတယ်ဘလို့ပဲပြောပြောလူတို့ရဲ့ပူပေါင်းပါဝင်မှုနဲ့လူတို့ရဲ့ယုံကြည်အားကိုးမှုကဘလို့မှရှိမနေသေးဘူးဆိုတော့ဒါလက်တွေ့မျက်တွေ့ပဲလေနောက်နိုင်ငံတကာရဲ့ PR ကုလသမဂ္ဂနဲ့ EU လိုဖွဲ့စည်းမျိုးကတောင်မှပဲဒါဒုက္ခရေးကျူးလွန်ဖောက်ပြက်မှုတွေရတန်းကရက်ဖို့အမျိုးမျိုးတောင်းဆိုပြီးတော့ PR ကြီးလည်းပေးနေတယ်။ဒါပေမဲ့တစ်ဖက်မှာစစ်ကောင်စီအနေနဲ့အလျှော့ပေးလိုတဲ့ပုံစံမျိုးလည်းမရှိဘူးလေ။အဲကြောင့်မလို့ဒီတင်းမာမှုတွေအထွေထွေသောချစ်ပေါ်နေမှုတွေကပုတ်တိုက်မှုတွေဒီတက်မကပြင်းထန်ပြီးတော့မှထိမနိုင်တိမရတဲ့ fail state ဆိုတဲ့ဟိုကြာရှုံးနိုင်ငံအနေထားဘက်ကိုဥတီသွားနိုင်တယ်လို့ပဲမြင်ပါတယ်။
လောလောဆယ်မှာစစ်ကောင်စီဟာအာဏာသိမ်းမှုကိုစတင်တဲ့ PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေသလို NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF အပြည့်မရက်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
ဒါကတော့နှစ်သက်ထဲမှာဖြစ်လာနိုင်တဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေကိုတိုင်းရင်းသားကောင်းဆောင်တို့သုံးသပ်ထားကြတာပါရှင်အခုပြီးဆုံးတော့မယ့်2022ခုနှစ်ထဲထူးခြားမှုတွေဖြစ်ခဲ့တာကတော့မြန်မာနိုင်ငံတခုလည်းမဟုတ်ပါဘူး။ American ပြည်တော်စုမှလည်းသမရသစ်တက်လာတာအပါအဝင်ထူးထူးခြားခြားကိစ္စတွေအများကြီးဖြစ်ခဲ့ပါတယ်။အစိုးရတည်းရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ရေးဥပဒေချမ်းတွေကိုလွတ်တော်မှာအတည်ပြုချက်ရနိုင်ဖို့တခါဒီလွတ်တော်အစအဦးတွေကိုဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့သမရဟောင်းကိုအရေးယူနိုင်ဖို့စတဲ့ကိစ္စတွေက American နိုင်ငံရေးမှာအခုနှစ်ထဲမှာလွှမ်းမိုးနေခဲ့ပါတယ်။နိုင်ငံတကာမှာလည်းအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍပြန်ရဖို့အတွက်သမ္မတဘိုင်ဒန်အစိုးရကကြိုးစားနေပါတယ်။ဒီလိုမျိုးအမေရိကန်နိုင်ငံရေးနဲ့ပတ်သက်တဲ့ကြိုးပမ်းမှုတွေကိုနှစ်ချုပ်အထူးအစီအစဉ်ဖြစ်တဲ့ဦးသိန်းထိုင်ဦးတင်ပြထားပါတယ်ရှင
်။2021ခုနှစ်နိစံအမေရိကန်နိုင်ငံရေးမှာအမေရိကန်ပြည်သူတွေနဲ့နိုင်ငံရေးကောင်းဆောင်တွေအာရုံစိုက်ခဲ့တဲ့ကိစ္စတစ်ခုကအမေရိကန်ပြည်ထောင်စုရဲ့မဲပေးခွင့်မှာသမ္မတဘိုင်ဒန်ဥဆောင်တဲ့အစိုးရတစ်ပေါ်ပေါက်လာတဲ့တစ်ချိန်တည်းမှာအမေရိကန်ပြည်သူတွေဘလို့မဲပေးတယ်လဲမဲပေးခွင့်ကတ်သက်တာရီနဲ့မဲမတမာမှုတွေကိုကင်တွယ်ဖို့ကိစ္စဒီမိုကရေစီလှုံ့ထုံးလုံနီးဒါရီကိုအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကြားမှာပြင်းပြင်းထန်ထန်ဆွေးနွေးညှင်းခုံခဲ့ကြပါတယ်ဒီကောက်ပွဲလှုံ့ထုံးလုံနီးညင်ပွားမှုတွေလွတ်တော်တကားရှိရောက်လာခဲ့တဲ့နှစ်လို့တောင်မှပြောရမှာပါလူနည်းစုတွေရဲ့မဲပေးခွင့်ကိုကန့်သက်တဲ့ Republican Party ဝင်တွေရဲ့ဥပဒေကြမ်းကိုအထမမြောက်ကန့်ကွက်ဟန်တားတဲ့အနေနဲ့TSSP နဲ့ကဒီမိုကရက်အမှတ်50ကျော်ဇူလိုင်လအတွင်းသူတို့ပြည်နယ်ကနေဝါရှင်တန်မြို့တော်ကိုခိတ္တတင်းဆောင်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရန့်ကလည်းရွေးကောက်ပွဲမှာမဲမတမာမှုတွေကြောင့်သူရှုံးခဲ့တာပါဆိုပြီးတသက်အထောက်အထားမရှိဘဲတဆိုင်မှမှပြောနေခဲ့တာပါ။တစ်ချိန်တည်းမှာအမေရိကန်ပြည်ထောင်စုတဝန်းမှာပြည်နယ်19ပြည်နယ်မှာမဲပေးခွင့်တွေကိုကန့်သက်တဲ့ဥပဒေ33ခုပြဋ္ဌာန်းခဲ့ပါတယ်။မဲတွေကိုဘယ်လိုကင်တွယ်မလဲ၊ရေတွက်မလဲ၊ပြည်နယ်တွေကပဲကုဘာသာကိုဆုံးဖြတ်ဖို့လုတ်ပိုင်ခွင့်ပေးဖို့အမေရိကန်တရားရုံးချုပ်ကလည်းဇူလိုင်လထဲမှာဆုံးဖြတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုက2020မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကြောင့်ပြည်နယ်တွေမှာပုံမတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့ပြင်ဆင်ခဲ့တာဆိုပြီးလေ့လာသူတွေကသုံးသပ်ပါတယ်။
In the 2020 election cycle within
the 2020ရွေးကောက်ပွဲတွင်ဆိုရင်အမေရိကန်မှာနှစ်ပေါင်း100အတွင်းမှာမဲပေးတဲ့သူရေးတွေအများဆုံးရှိခဲ့ပါတယ်။ကာယောဂါကြီးဖြစ်နေတာကြောင့်စားလိုက်ကနေပြီးတော့မဲပေးခွင့်ကိုတိုးချဲ့ခွင့်ပြုခဲ့တဲ့အတွက်တမ်းမောင်းများစွာသောပြည်သူတွေကစားလိုက်ကနေမဲပေးခဲ့ပါတယ်။ဒါပေမဲ့2020မှာဒီလိုမဲပေးခဲ့တဲ့အဖြေကိုသိခဲ့ရတယ်လို့ပဲမဲပေးခွင့်ကန့်သက်တာတွေလည်းရှိလာပါတယ်။ American တဝမ်းမှာယူဆိုအကြီးတန်းနဲ့တံပြန်လှုပ်ဆောင်မှုတွေကိုတွေ့လာရပါတယ
်။ပြည်နယ်အစိုးရတွေအနေနဲ့မဲယုံလုံးကြုံရေးတင်းတင်းကြပ်ကြပ်တိုးမြင့်ဆောင်ရွက်ဖို့မဲခက်ပြားတွေကိုပုံပြည့်စစ်စစ်ဖို့ Republican Party ဝင်တွေကလိုလားပါတယ်။ဒီလိုမဲပေးခွင့်တင်းကြပ်တဲ့ဥပဒေကိုသမ္မတ Biden အစိုးရနဲ့ဒီဘက်ကတည်းကလက်မခံပါဘူးဥဆောင်ဆန့်ကျင်ခဲ့ကြပါလေအမေရိကန်ပြည်သူတိုင်းလွတ်လွတ်လပ်လပ်မဲပေးခွင့်ရှိရမယ်လို့အဓိကထားပြောဆိုခဲ့ပါ
တယ် This is about the American people's right to vote unfettered
ဒါဟာအမေရိကန်ပြည်သူတွေကန့်သက်ချက်မရှိမဲပေးခွင့်နဲ့စိုက်မာတယ်ဒါဟာပြည်သူတွေအတိတ်ပဲရှိရှိမဲပေးပိုင်ခွင့်ရှိရေးပါဘာလို့လဲဆိုတော့အမေရိကန်တွေမဲပေးပိုင်ခွင့်ရှိသလားမရှိဘူးလားဆိုတာဘယ်သူကမှငြင်းနေတာမဟုတ်ပါဘူးအခုဟာကပြည်သူတွေတကယ်ပဲမဲပေးခွင့်ရှိသလားမရှိဘူးလားဆိုတာပ
ါဒါပေမဲ့လည်းမဲပေးခွင့်ကန့်သက်တဲ့ဥပဒေကိုတံပြန်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ရေးမှာတော့ဒီမိုကရက်တွေအနေနဲ့အခက်အခဲတွေရှိခဲ့ပါတယ်အထက်လွှတ်တော်မှာအမတ်ဦးရေမဆိုးစလောက်အနေငယ်ပဲကပ်ပြီးအသာစီးရထားတဲ့ဒီမိုကရက်တွေဖို့ဥပဒေတည်ပြုနိုင်ရေးဆိုရင် Republican Party ဝင်10ဦးရဲ့ထောက်ခံမဲ့ရဖို့လိုပြီးဒီကိစ္စကအထမမြောက်ခဲ့ပါဘူးအာရီဇိုနာပြည်နယ်တရားသူကြီးချုပ်မတ်ဘော်နိုဗစ်ကမဲပေးခွင့်စီမင်းတင်းကျပ်တာကို အခုလိုခုခံကာကွယ်ပြောပါလေ
These measures are designed to provide order and
ဒီလုံဆောင်ချက်တွေဟာစီးစနစ်ကျနာဖို့ရွေးကောက်ပွဲအပေါ်လုံခြုံမှုနဲ့ယုံကြည်မှုရှိဖို့ဖြစ်ပါတယ
်ရွေးကောက်ပွဲမဲပေးတဲ့ကိစ္စကိုဖက်ဒရယ်အစိုးရကစီမံခန့်ခွဲတာမျိုးမဖြစ်သင့်ဘူးဆိုပြီး Heritage Foundation က Hans von Spanskowski တို့လို conservative သူတွေဒီတွေကလည်းသုံးသပ်ပါတယ
် The states are each responsible for running their elections This bill
ဒီနယ်တစ်ခုချင်းစီကရွေးကောက်ပွဲကိုစီမံခန့်ခွဲကြရမှာပါHR1 ဥပဒေမူကြမ်းလိုလွှတ်တော်မှာဒီမိုကရက်တစ်ကမဲခွဲအတည်ပြုဖို့ကြိုးပမ်းနေတဲ့ကိစ္စဟာနိုင်ငံတော်ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုဘိုးဆိုရကထိန်းချုပ်မဲ့အစီအစဉ်ဖြစ်ပါတယ်။ဒီထဲမှာပြည်내ဆိုရတွေကပြတ်ထန်းထားတဲ့ရွေးကောက်ပွဲသမားသမတ်ရှိဖို့လုံခြုံစိတ်ချဖို့ဆိုင်ရာကိစ္စတွေကိုဖယ်ရှားပြစ်မဲ့ပြောင်းလဲမှုတွေပါဝင်ပါတယ်
။ထောင်ထဲကြီးတဲ့ပြည်သူ့အခွင့်အရေးတကျလှူရှားသူတွေရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့တင်းကျပ်တဲ့ဥပဒေတွေပြတ်ထန်းတာကိုကန့်ကွက်ဖို့အခုလာတွင်ဝါရှင်တန်မြို့တော်မှာခြေတက်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်တစ်နိုဝင်ဘာလအတွင်းထပ်မံကြိုးပမ်းခဲ့ပေမယ့်မအောင်မြင်ခဲ့ပါဘူး။ဒီမိုကရက်တစ်လိုလားတဲ့ရွေးကောက်ပွဲမဲပေးခွင့်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်မယ့်အနေအထားဟာ2022ခုနှစ်ကြာကာလရွေးကောက်ပွဲတွေနီးကပ်လာတဲ့အချိန်ထိဖြစ်နိုင်ခြေသိမ့်နေသွားပါတယ်။မဲပေးခွင့်ဆိုတဲ့ကိစ္စကအမေရိကန်ပြည်တွင်းနိုင်ငံရေးမှာဆယ်စုနှစ်တွေအတွင်းပထမဆုံးအချိန်ကြီးအကျယ်ညှင်းခုန်လာခဲ့တဲ့ကိစ္စတစ်ခုလည်းဖြစ်ပါလေ2020ခုနှစ်အတွင်းအမေရိကန်လွှတ်တော်ကိုပြန်ကြည့်ရင်ရွေးကောက်ပွဲရလဒ်ပေါ်ညင်းပွားတဲ့ပုံကံမှုသမ္မတကိုရည်ယူနိုင်ရေးလှုပ်ဆောင်ချက်တွေအခြေခံအဆောက်အအုံနဲ့ကိုဗစ် -19 ကာကွယ်ရေးအစိုးရသုံးစိတ်ဥပဒေပြုရေးကြိုးပမ်းချက်တွေကအချိန်တော်တော်များများကိုလွှမ်းမိုးနေခဲ့ပါလေသမ္မတဂျိုးဘိုက်ဒန်ရဲ့တည်ထောင်ပထမနှစ်အတွင်းကြီးမားချက်ကြီးမားတဲ့ဥပဒေကြမ်းတွေတည်ပြုနိုင်ရေးလွှတ်တော်အမတ်တွေဆွေးနွေးနေချိန်မှာပဲကိုဗစ် -19 ကာယောဂါကြီးရဲ့ကူးစက်မှုအန္တရာယ်ကိုလည်းတိုင်းပြည်နေရာအနှံ့မှာရင်ဆိုင်ခဲ့ရတာပေါ့2020ခုနှစ်ဇန်နဝါရီလ6ရက်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေရွေးကောက်ပွဲရလဒ်ကိုမချေနှက်လို့လွှတ်တော်ကိုဝင်သိမ်းခဲ့တဲ့ဖြစ်ရပ်ကအမေရိကန်သမိုင်းမှာနှစ်ပေါင်း200အတွင်းပထမဆုံးအကြိမ်ပေါ်ပေါက်ခဲ့တာပေါ့
To see folks American citizens take to their capital and
အမေရိကန်ပြည်သူတွေတဲကပဲလွှတ်တော်အဆောက်အအုံကိုဝင်စီးနင်းခဲ့တယ်နှောက်ယှက်ခဲ့ကြတယ်ငြင်းချမ်းစွာအာဏာလွှဲပြောင်းရေးပဲဖြစ်မယ်လို့ယုံကြည်တွတ်ဆခဲ့ကြပြီးအဲဒီကိစ္စကိုလေ့လာနေတဲ့ကျွန်တော်တို့မျက်လုံးတွေကိုကျဲ့သွားစေတဲ့အာအသည့်စရာကိစ္စဖြစ်ခဲ့ပါတယ်ကျွန်တော်တို့အတွက်တည်းမဟုတ်ပါဘူးဒါမျိုးဒီနေရာမှာဘယ်တော့မှမဖြစ်နိုင်ပါဘူးလို့တွေးထားတဲ့အမေရိကန်နိုင်ငံသားတွေအားလုံးအတွက်ပါဟုတ်ပါတယ်အခြားနိုင်ငံတွေမှာကျွန်တော်တို့တွေ့ဘူးပါတယ်ဒီမိုကရေစီဖြစ်ပေါ်လာစနေရာတွေမှာကြဆုံသွားကြတာကျွန်တော်တို့မြင်ခဲ့ဘူးပါတယ်ဒီမှာတော့ဒါမျိုးတစ်ခါမှမတွေ့ခဲ့မိဘူးပါဘူးညာ
ဒီလိုလွတ်တော်ဆောက်ဝင်စီးနင်းခဲ့တဲ့ဖြစ်ရနေပတ်သက်လို့ပဲသမ္မတဟောင်းဒေါ်နယ်ထရန့်အပေါ်မှာတမိုင်းမှာအရင်ကမဖြစ်ခဲ့ဘူးတဲ့ဒုတိယအကြိမ်ထက်ရေးယူတရားစွဲဖို့ကိစ္စပေါ်ပေါက်ခဲ့ပါတယ
် Donald John Trump B.And he is hereby acquitted.
တိုင်းမဲ့ဖေဖော်ဝါရီလမှာတော့သမ္မတဟောင်းထရန့်ကိုဆွဲဆိုထားတဲ့အမှုတွေကပုံကံထားကြောက်မှုဖြစ်အောင်သွေးထိုးလုံဆော်တဲ့အမှုအပြစ်မရှိတဲ့အကြောင်းအထက်လွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအချိန်မှာပဲတောင်ပိုင်းပြည်နယ်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပတဲ့အချိန်မှာဒီမိုကရက်ပါတီကိုယ်စားလှယ်ကအနိုင်ရလိုက်တဲ့အတွက်လွှတ်တော်မှဒီမိုကရက်အမတ်အများစုကအသာစီးနဲ့လွှမ်းမိုးသွားပါတယ်။2020ခုနှစ်အတွင်းအမေရိကန်လွှတ်တော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးပြန်လည်ဦးမော်လာအောင်ဒေါ်လာဘီလျံနဲ့ချီသုံးဆွဲရေးအကူအညီပေးရေးထောက်ပံ့ရေးဥပဒေကြမ်းတွေကိုတော့ဒီမိုကရက်ရောရီပါဘလီကန်ရောပါတီအင်းရဲ့စလုံးကထောက်ခံခဲ့ကြပါလိမ့်။ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကလေးလာသုံးသက်သူကိတ်ဘာဂတ်ကအခုလိုပြောပါလိမ့်။
The breadth and scope
of ဥပဒေတွေအရအသုံးပြုရမယ့်ငွေကြေးပမာဏအကျယ်ဝန်းတဲ့နယ်ပယ်ကအကောင့်ထည့်ဖို့အတွက်တိတ်ကိုကြီးမားလွန်းလာပါတယ်။ကာယောဂါကူးစက်မှုတွေကြောင့်လွတ်တော်အမတ်တော်တော်များများဝါရှင်တန်မြို့တော်မှာရှိမနေတဲ့အခြေအနေမှာပဲအ мян ဆုံးအတည်ပြုလိုက်ကြတာပါ
။သနတ်ကိုင်ဆောင်ခွင့်ထိကျုပ်ရေးကိစ္စလူဝင်မှုကြီးကြပ်ရေးနဲ့မဲပေးခွင့်ခွင့်ရေးကိစ္စတွေမှာ Republican ဘက်ကအထမမြောက်အောင်ချိန်ဆဟန်တာနေတာကိုကြော်လွှားဖို့ကြိုးစားရမှာတော့ Democrat Party အမတ်တွေအနေနဲ့လိုအပ်တဲ့မဲရေးအတွက်ကိုမရခဲ့ပါဘူး။ဥပဒေပြည့်ရေးအတွက်ထဲလွတ်တော်အတွင်းကစီမင်းစည်းကမ်းတွေကိုပြောင်းလဲသင့်ပြီဆိုပြီးတော့လေ တချို့ကပြောဆိုထောက်ပြကြပါတယ
် a piece of legislation to pass under normal order under regular order it requires
ပုံမှန်အခြေအနေမှာဥပဒေတစ်ခုအတည်ပြုဖို့ဆိုရင်ပုံမှန်မဲပေးကြတယ်တမယိုးကြအမတ်အရေးအတွက်90နဲ့တမဲတာရင်အတည်ပြုနိုင်တယ်ဆိုတာမျိုးမဟုတ်တော့ဘဲအထက်လွှတ်တော်အမတ်60ရဲ့၆ခံမှုရဖို့လိုပါတယ်ဒီလိုဟန်တာပိတ်ပင်တာအချိန်ဆွဲတာတွေကိုမကြော်နိုင်ဘဲနဲ့တော့ဖွဲ့စည်းပုံအရအချိန်ဆိုင်နိုင်အောင်ခွင့်ပြုထားတာတွေကိုမဖြတ်သိမ်းမနဲ့မကြိုးစားဘဲနဲ့လူတွေလွတ်လပ်ကူကူမဲပေးနိုင်တဲ့မဲပေးခွင့်ကိုထောက်ခံတဲ့အထိပ္ပယ်ပြေဝတဲ့ဥပဒေမျိုးတွေကိုအမေရိကန်အထက်လွှတ်တော်မှာပြဋ္ဌာန်းနိုင်ဖို့တိတ်ကိုခက်ခဲပါတယ
်။ပြည်ထောင်ဘိုင်ဒန်ဆိုပြတဲ့ဒေါ်လာထရီလန်နဲ့ချီသုံးဆွဲမယ်။အခြေခံစောက်ဦးနေမွန်မှန်ရေးပါဝင်လူမှုထောက်ပံ့ရေးတွေတိုးပေးမယ်။ Build Back Better စီစဉ်တွေကတော့တိုးတက်မှုတွေရှိလာပါတယ်။အခြေခံစောက်ဦးမွန်မှန်ရေးဒေါ်လာ 1.2 ထရီလီယံသုံးဆွဲမဲ့ဥပဒေချမ်းကိုနိုဝင်ဘာလမှာပါတီကြီးနဲ့စလုံးကသဘောတူခဲ့ကြပါတယ်။နောက်ထပ်ဒီရက်ပို့ပြီးကြီးမားတဲ့လူမှုထောက်ပံ့ရေးတွေတိုးပေးရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုကင်တွယ်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကလေးသူငယ်တွေကိုစောင့်ရှောက်ရေးအတွက်ပို့ပြီးတော့တိုးပေးရေးဥပဒေချမ်းကိုထောက်ခံမှုအတွက်တော့အတည်ပြုနိုင်အောင်အချိန်နဲ့ဆွေးနွေးနေရဆဲဖြစ်ပါတယ်။ Republican တွေကဒီအချိန်မှာလူမှုထောက်ပံ့ရေးသုံးစိတ်တိုးပေးမဲ့ဥပဒေချမ်းကအကုန်ကြသိမ့်များလွန်ပြီးငွေကြေးဖောင်းပွားမှုတွေပေါ်လာအောင်တွန်းအားပေးသလိုဖြစ်လိမ့်မယ်ဆိုပြီးကန့်ကွက်ကြပါလေ။ဒီမိုကရက်တွေကတော့ဥပဒေကိုတည်ပြနိုင်အောင်မဖြစ်မနေဆက်လုပ်မယ်ဆိုပြီးပြောဆိုနေပါလေ။လူမှုထောက်ပံ့ရေးသုံးစိတ်ဒိုးပေးမဲ့ဥပဒေကြမ်းအား2022ခုနှစ်အတွင်းဒီမိုကရက်အမတ်တွေဥပဒေပြုနိုင်အောင်ကြိုးစားနေတဲ့နောက်ဆုံးဥပဒေဖြစ်ပါလေ။လာမယ့်နှစ်ဆန်းမှာတော့2022ခုနှစ်လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေကိုပဲလွှတ်တော်အနေနဲ့အာရုံစိုက်ဖို့ရှိနေပါလေ။နိုင်ငံတကာမျက်နှာစာမှာတော့အမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုခန်းကဏ္ဍပြန်လည်ရယူမယ်ဆိုပြီးသမ္မတဂျိုးဘိုက်ဒန်ကသူ့အစိုးရတာဝန်စပြီးယူချိန်မှာပဲအခိုင်အမာပြောဆိုခဲ့တာပါအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒမှာစီးရီးအင်အားကိုသုံးလာတဲ့တသမရေးနီးလန်းကိုအဓိကအသုံးပြုသွားမယ်ဆိုပြီးခရီးပေပြောဆိုထားပါတယ်ဒါပေမဲ့လည်းဩဂုတ်လအတွင်းအာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေ POP ရဲ့ဆုတ်ခွာခဲ့ရတဲ့ကိစ္စကအမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့သမ္မတတံပထမနေ့အတွင်းအကြီးအမားဆုံးကြဆုံမှုဆိုပြီးလေလာသူတွေကရှင်းပြကြပါတယ
် Terrorism has intensified and the
ဂျမ်ဘဝါရပြန်ပြီးတော့ဥမော့လာပါတယ်တာလီဘန်တွေအာဏာပြန်ရပြီးပိတ်ဆို့တံခတ်မှုတွေရှိလာတာကြောင့်အာဖဂန်မှာလူသားချင်းစာနာထောက်ထားမှုအချက်တွေလည်းရင်ဆိုင်နေရပါတယ်လူတွေအများကြီးအငတ်ပေးဆိုက်လာနိုင်ပါတယ် American တပ်တွေဝရုံသုံးကားဖျို့ဖျဲဆုတ်ခွာသွားခဲ့တာနဲ့အများကြီးဆက်ဆက်တဲ့ကိစ္စတွေလို့ကျွန်တော်ထင်ပါတယ်
အာဖဂန်ကနေတက်တည်ဆုတ်ခွာခဲ့ရတာဟာသမ္မတဘိုင်ဒန်အစိုးရရဲ့အရှိလေပိုင်းဒေသမှာစီးရီးဆက်ဆက်မှုတွေရှော့ချရေးညီမှန်းချက်အတိုင်းလှုပ်ဆောင်ခဲ့တာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့ကြံနေသေးဖြစ်ပါလေ။အစ်ဇင်းနဲ့ပါလက်စတိုင်းကြားတင်းမာမှုတွေနဲ့သမ္မတထရန့်လက်ထက်နှုတ်ထွက်ခဲ့တဲ့ JCPOA ခေါ်အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်ဖတ်ဆဲဖို့ကြိုးပမ်းမှုတွေကအခက်အခဲဖြစ်ဆက်ပြီးရှိနေပါသေးတယ်။အမေရိကန်သားပထမဆိုတဲ့သမ္မတထရန့်အစိုးရအပြီးနောက်တက်လာတဲ့သမ္မတဘိုင်ဒန်ဆိုရမူဝါဒကကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုခန့်ကန့်တာပြန်လည်တည်ဆောက်ဖို့ဖြစ်ပါတယ
် Stand up for our allies and our friends and oppose attempts by stronger countries to dominate weaker ones
ကျွန်တော်တို့မဟာမိတ်တွေမိတ်ဆွေတွေအတွက်ယက်တီပေးပြီးတော့အားကြီးတဲ့တိုင်းပြည်တွေကအားနည်းတဲ့တိုင်းပြည်တွေကိုအနိုင်ကျင့်ဖို့ကြိုးစားတာတွေကိုဆန့်ကျင်သွားမှာပါအင်အားသုံးပြီးနေမြေရယူဖို့ကြိုးစားတာပဲဖြစ်ဖြစ်စီးပွားရေးကအနိုင်ကျင့်တာပဲဖြစ်ဖြစ်နည်းပညာအရခေါင်းပုံဖြတ်တာဒါမှမဟုတ်တရင်မားတွေကိုတမင်လွှင့်တာပဲဖြစ်ဖြစ်ပါဒါပေမဲ့ကျွန်တော်တို့ဟာခစ်သစ်စေတိုက်ပွဲမျိုးသို့မဟုတ်ကဘာကြီးမှာတင်းမာတဲ့အဖွဲ့တွေပုံစံမျိုးကွဲပြားအောင်လုပ်နေတာမျိုးမဟုတ်ဘူးဆိုတာထပ်ပြောပါရစေ
ဒါပေမဲ့သမ္မတဂျိုးဘိုက်ဒန်ကသဘောထားကွဲလွဲတဲ့နိုင်ငံတွေနဲ့ခြားထားတဲ့စည်းကိုသိသာသာပို့ထားခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီနိုင်ငံတွေနဲ့အာဏာရှင်နိုင်ငံတွေကြားအားပြိုင်မှုပဲဖြစ်ပါတယ်တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မပါဘဲဒီမိုကရေစီထိပ်သီးညီလာခံကိုနိုင်ငံပေါင်း100ကျော်နဲ့ဒီဇင်ဘာလထဲမှာကျင်းပပါတယ
် Global cooperation around complex issues like the environment
ကမ္ဘာလုံးဆိုင်ရာပူးပေါင်းဖြေရှင်းရမယ်သဘာဝပတ်ဝန်းကျင်နဲ့ကပ်ရောဂါဘေးကိုရှုပ်ထွေးတဲ့ကိစ္စတွေမှာတရုတ်နဲ့ရုရှားတို့ရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်ဒါပေမဲ့လည်းတခြားတစ်ဖက်မှာအမေရိကန်ကဒီမိုကရေစီနိုင်ငံဖြစ်တာကြောင့်ဒီမိုကရေစီနိုင်ငံနေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာကလည်းရှိနေပါတယ်နောက်ပြီးအာဏာရှင်နိုင်ငံတွေကစိန်ခေါ်မှုကိုလည်းအရေးကြီးကိစ္စအနေနဲ့အမေရိကန်ကမြင်နေတာမျိုးလည်းရှိပါတယ်
။သမ္မတဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒဦးစားပေးတွေထဲမှာတရုတ်ရဲ့စီးရီးရာရောနိုင်ငံရေးအရဩဇာလွှမ်းမိုးမှုကအဓိကပြိုင်ဘက်ဖြစ်လာပါတယ်။ဒါပေမဲ့လည်းရုရှားလိုပြိုင်ဘက်တွေကလည်းဘေးမှာရပ်ကြည့်နေတာမဟုတ်ဘဲမလုံမရှားငြိမ်သက်နေတာမျိုးမဟုတ်ခဲ့ပါဘူး။ ယူကရိန်းနယ်စပ်မှာတပ်တွေထောင်ပေါင်းကြီးလှုပ်ရှားတဲ့ကိစ္စကအမေရိကန်နဲ့မဟာမိတ်တွေအတွက်စိုးရိမ်စရာဖြစ်ခဲ့ပါတယ်။
Russia is not a solved problem. It's still a major actor that has interests that are divergent with
you. ရုရှားကဖြည့်ဆင်းစရာမလိုတော့တဲ့ဘေးဖယ်ထားလို့ရတဲ့ပြဿနာမဟုတ်ပါဘူး။အမေရိကန်နဲ့ဥရောပမဟာမိတ်တွေနဲ့ကွဲလွဲတဲ့တိကျအကျိုးစီးပွားရှိနေတဲ့အဓိကကြတဲ့ဇက်ကောင်တစ်ခုဖြစ်ဆက်ရှိနေပါတယ်။ဒါကိုဥပိ္ပခါပြုထားလို့မရပါဘူး။ရုရှားရဲ့တချို့လူရက်တွေမှာမြင်နေရတာကတော့သူတို့လူကျင်တာလှုပ်ကျင်တာကိုပဲလုပ်နေတာဖြစ်ပါတယ်။ဒီလိုအကျိုးစီးပွားကိစ္စတွေကိုအမေရိကန်အနေနဲ့မသိကြအောင်စောင့်နေလို့မရပါဘူး
။ပြီးခဲ့တဲ့ဒီနေ့အတွင်းနိုင်ငံတကာဆက်ဆံရေးမှာအမတ်ရစရာအောင်မြင်မှုတွေလို့သတ်မှတ်နိုင်တာတွေရှိပေမဲ့လည်းပြည်ပခန့်နဲ့ဝေယုံသုံးကားဖြစ်ခဲ့ရတဲ့အခြေအနေတွေလည်းရှိခဲ့ပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးအခြေအနေဟာ2020ခုနှစ်အတွင်းနှစ်ကုန်ပိုင်းမှာအများအာရုံစိုက်တဲ့ကိစ္စတွေကတစ်ခုဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားကြောထောက်လောက်ခံပေးထားတဲ့ခွဲထွက်ရေးသဘောတူညီချက်စစ်ပွဲတွေဆက်ဖြစ်နေတဲ့အချိန်ဒီယူကရိန်းနဲ့ဂျာမန်ရုရှားတပ်တွေလုံရင်းနဲ့နေရာယူထားတဲ့အတွက်ရုရှားဘက်ကချူးချော်မှူးစိုးရိမ်ရတဲ့အချိန်တွေကအမေရိကန်နိုင်ငံကြားရေးဝန်ကြီးဘလင်ကန်ရဲ့နှိမ့်မကုံခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတော်တွေအဓိကမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။ဝန်ကြီးဘလင်ကန်ကတင်းမာမှုတွေလျှော့သွားအောင်လုပ်ဖို့ရုရှားနိုင်ငံကိုပြောဆိုပြီးတပ်တွေပြန်ဆုတ်ပေးဖို့လည်းတောင်းဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့ဇန်နဝါရီလနစ်ဆန်ဘိုင်းတုံးကလိုပဲရုရှားနဲ့တက်ဆိုင်အားလုံးကိုတွဲဆောင်ဆွေးနွေးဖို့အစဉ်သင့်ရှိပါတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ
် We're engaged in diplomacy and deterrence at the same time. These two things go hand in hand.
တန်တမာရေးရရောချင်းချောက်မှုတွေကိုရင်ဆိုင်တားဆီးတဲ့နိလန်ကိုရောဒီပိုင်းထဲမှာကျွန်တော်တို့သုံးပါတယ်။နှစ်ခုစလုံးကိုတွဲပြီးအသုံးပြုတာပါ။မကြသေးခင်လအနေငယ်ကသမရဘိုင်ဒန်၊သမရပူတင်နဲ့ဂျနီဗာမှာတွေ့ဆုံတဲ့အချိန်အမေရိကန်ပြည်ထောင်စုနဲ့ရုရှားအကြားကြိုတင်တွက်ဆလို့ရတဲ့တည်ငြိမ်တဲ့ဆက်ဆံရေးကိုကျွန်တော်တို့အလိုလားဆုံးပဲဆိုတာပြောခဲ့ပါတယ်။ဒါပေမဲ့ရုရှားဘက်ကအစဉ်ချင်းပဲကျူးကျော်ရန်စတဲ့လုပ်ရက်တွေဆက်လုပ်လာမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တုံ့ပြန်ရပါလိမ့်မယ်။ကျွန်တော်တို့အပြင်းထန်တုံ့ပြန်သွားမှာပါ။အ
ော်ဂိုလာအတွင်းအာဖဂန်နစ္စတန်ကဘူးမြို့တော်ကနေအမေရိကန်တပ်တွေအချိန်လွတ်ပြီးတော့ဖျော်ဖျဲဆုတ်ခွာခဲ့ရတဲ့အနေအထားပေါ်မှာစိတ်ပြက်တံဝေကရတာမျိုးမဖြစ်ဘူးလားလို့လည်းသတင်းတော့တွေကနှစ်ကုန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးဘလင်ကန်ကိုမေးခဲ့ပါတယ
် We knew this would be challenging. It was. And there are lessons from the evacuation and relocation that we're learning for the future.
ဒီစားကစင်ခေါ်မှုတွေအခက်အခဲတွေရှိမယ်ဆိုတာကျွန်တော်တို့သိပါတယ်။ရှိလဲရှိခဲ့ပါတယ်။ကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးကိစ္စတွေမှာနောင်သင်ခန်းစာယူရမယ့်ကိစ္စတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အနည်းငယ်အတွင်းပထမဆုံးအချိန်အမေရိကန်တပ်ဖွဲ့တွေအားလိုက်ရရာဒီအာဖဂန်မှာဒီနေ့မရှိတော့တာပါ။ကျွန်တော်တို့ရဲ့တတိယမျိုးဆက်အမေရိကန်စစ်သည်တွေကိုအာဖဂန်ကိုကျွန်တော်တို့ထမပို့နိုင်တော့ပါဘူး
။အာဖဂန်ပြည်သူတွေခံစားနေရတဲ့ဒုက္ခဒေါသတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ဝဆန္ဒနာလေပြီးအာဖဂန်စီးပွားရေးပြန်လည်ပတ်နိုင်အောင်ယင်းဒီမတည်နိုင်ရေးမဟာမိတ်တွေနဲ့ပြင်းထန်လုပ်ကိုင်နေတဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။စီးပွားရေးအကျိုးအမြတ်ကိုတာလီဘန်တွေရဲ့လက်ထဲမရောက်အောင်အာဖဂန်ပြည်သူတွေရဲ့လက်ထဲကိုပဲအမှန်တကယ်ပေးနိုင်အောင်ကြိုးစားနေတယ်လို့သူကပြောဆိုသွားပါတယ်။ဒါပေမဲ့အမေရိကန်ရဲ့အရှိအကြာဆုံးဖြစ်ခဲ့တဲ့အာဖဂန်စစ်ပွဲဆုံးသက်တပ်တွေရုပ်သိမ်းတာနဲ့ပတ်သက်လို့တော့ဝေဖန်မှုတွေကတော့ဆက်ရှိနေပါတယ်။နောက်ထပ်မဖြစ်ရှင်းရသေးတဲ့ပြဿနာတစ်ခုကတော့မြောက်ကိုရီးယားရေးဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဘက်ကနျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရှော့မပေးမချင်းဘယ်လိုသဘောတူညီချက်မျိုးမှလုပ်ဖို့အစီအစဉ်မရှိဘူးလို့သမ္မတဘိုင်ဒန်ဆိုရဘက်ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာအီရန်နဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကလည်းရှေ့မတိုးနိုင်သေးပါဘူး။ဒါကြောင့်လေရှေ့လေပိုင်းတင်းမာမှုကိစ္စတရုတ်ရဲ့ဩဇာလွန်မှုမှုကိုတံပြန်မှုနဲ့ရုရှားနဲ့ဆက်ဆံရေးတင်းမာမှုအီရန်နဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စတွေကကမ္ဘာလေမှာအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုခန်းကန်တာပြန်လည်မြင့်တင်မှုကြိုးစားမယ်ဆိုတဲ့သမ္မတဂျိုးဘိုက်ဒန်ရဲ့ညီမချက်တွေအတွက်အဓိကစိန်ခေါ်မှုတွေအဖြစ်ဆက်ရှိနေကြောင်းပါခင်ဗျာ
ကိုတိန်တိုင်ဦးစီစဉ်တင်ဆက်တဲ့အထူးအစီအစဉ်ဖြစ်ပါရဲ့ရှင်မြန်မာနဲ့နိုင်ငံတကာအားကစားသတင်းအနှစ်ချုပ်သုံးသပ်ချက်အထူးအစီအစဉ်ကိုလည်းမနေ့ပြန်နှစ်တက်ခုနေ့ညပိုင်းအစီအစဉ်ကြရင်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာဝါရဲ့ဒီဇင်ဘာ31ရက်တောက်ကြနေညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အမေရိကန်မှာကုန်တင်ကားကြီးတွေမောင်းနိုင်တဲ့အတွက်ဘယ်လိုမျိုးလေ့ကျင့်ပြင်ဆင်ရသလဲဆိုတာသိရမယ့်သုတဆုံးလက်အမေရိကန်တခွင်အခုနှစ်ထဲမြန်မာနိုင်ငံမှာသိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်မှုတွေရှိခဲ့သလားဆိုတာကိုသုံးသပ်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြခင်မှာနားဆင်ရပါမယ်အခုအရင်ကတော့အမျိုးသမီးတခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံတွင်ကအမျိုးသမီးတွေအတွက်ထူးခြားတဲ့အခြေအနေတွေရင်ဆိုင်ခဲ့ရတဲ့2021ခုနှစ်မကြခင်မှာအကုန်ဆုံးပါတော့မယ်။လာမယ့်နှစ်သစ်အတွက်ရောဘလို့မျှော်မှန်းပြင်ဆင်မှုတွေလှုပ်ထားကြပါသလဲ။ကဏ္ဍအသီးသီးမှဖြည့်နေကြတဲ့အမျိုးသမီးတချို့ရဲ့အတန်းတွေကိုစူးစီးပြီးတော့မက်ခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာအထူးစီစဉ်ဒုတိယပိုင်းအဖြစ်နဲ့စူးစီးတင်ဆက်ထားပါရရှင
် There's a path we must choose sometimesStand up and fight sometime
ကိုလိုနာမဲ2021ခုနှစ်ဟာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူအများစုအတွက်ကတော့အပြောင်းအလဲတွေကြီးကြီးမားမားကြုံရတဲ့နေ့လို့ဆိုရင်မားမယ်မထင်ပါဘူးကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ်းမှုကြောင့်ရှုံတွေ့ရတဲ့အဖက်ဖက်ကအချက်တွေကြောင့်အကောင့်ထက်အဆိုးများတဲ့နေ့လို့အမျိုးသမီးအများစုကပြောဆိုကြပါတယ်ဒီလိုအဆိုးတွေကြားမှာပဲအကောင့်တချို့ရှာတွေ့ခဲ့တယ်လို့ပြောသူကတော့အနာသိမ့်မှုနောက်ပိုင်းဖန်းစီခံခဲ့ရပြီးအချင်းထောင်တွင်မှ6လလောက်နေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အလို့သမားရေးတက်ချွာလှုပ်ရှားသူဒေါ်မျိုးမျိုးအေးပ
ါ2021ကတော့သိုးသောနှစ်ပေါ့တိုးတော်လဲဒီသိုးတဲ့နှစ်မှာကျွန်မအတွက်ကိုယ့်ကို refreshing လုပ်ခဲ့ရတဲ့ဒီဖုန်းလိုမျိုးဆိုရင်တော့ခဏ reset ချတာလို့ power ပိတ်ပြီး update တင်ခဲ့ရတဲ့နှစ်ပေါ့နော်အဲ့လိုမျိုးပြောရမယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကတစ်ခါမှကိုယ့်အတွက်ရနားခဲ့တဲ့ရမရှိဘူးတစ်ချိန်လုံးဒီအလုံသမားတွေရဲ့အမှုကိစ္စတွေရေးရတယ်မှာကျွန်မအချိန်နှစ်ထားတယ်အဖမ်းခံရပြီးတဲ့အခါကျတော့မှထောင်ထဲမှာ6လဘာမှအလုပ်မရှိဘူးလေနေ့တိုင်းအချိန်24နာရီကတော်တော်ကိုပို့နေရအဲ့ဒီကြမှဟိုအရင်ဒီအပြင်မှာဆိုတိတ်အိတ်ချင်တာလေထောင်ထဲကလုံးဝမအိတ်ချင်ဘူးအိတ်ချင်ကြတော့မှကျွန်မတို့ကိုယ့်ကိုယ်ပြန်သုံးသပ်ဖို့ရတဲ့နှစ်တစ်နှစ်ဖြစ်သွားတယ်ပေါ့နော်ဘာတွေပြင်ဖို့လိုတာလဲဘာတွေမှားနေတာလဲဘာတွေဒီထပ်ပြီးလေးလာဖို့လိုလဲအထူးသဖြင့်စာအုပ်တွေလည်းအဲ့ချိန်ကျတော့မှပို့ပြီးဖတ်ဖြစ်တယ်ပေါ့ဟိုတော့ကစာအုပ်တွေဖတ်တယ်လုပ်ငန်းဝင်တွေရောက်သွားတဲ့ခါကျတော့စာအုပ်ကိုဖယ်ပြီးတော့လုံးဝစာနဲ့ဝေးသွားတယ်ပေါ့တကယ်ဆိုလို့ရှင်တော့လုံးဝဒီမိုကရေစီဆုတ်သုံးသွားတဲ့အချိန်ကျမတို့အလုပ်တွေလုံးဝရပ်နားသွားတဲ့အချိန်အဆိုးဆုံးကာလပေါ့နော်ဒီတော်လိုင်းကိုဖျက်ဆီးနေတဲ့ကာလကြီးမှာကျမက6လတာကိုယ့်ကိုပြန်သုံးသပ်ဖို့အချိန်ကြီးရပြီးတော့ဟိုကိုယ့်ကိုလည်းပြန်သုံးသပ်နိုင်ခဲ့တယ်ပေါ့နော
်ဒီလိုအဆိုးတွေတဲကနေအကောင့်ရှာတွေ့ခဲ့သူတွေရှိသလိုအကောင့်ဆိုတာမမြင်ရနိုင်လောက်အောင်အဆိုးတွေနဲ့ပဲစက်တိုက်ရင်ဆိုင်ရသူတွေလည်းရှိပါတယ်အထူးသဖြင့်ဆီယနာသိမ်းမှုနောက်ပိုင်းမှာအာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းအသက်ဆုံးရှုံးခဲ့ကြတဲ့သူတွေဖန်စီထိန်းသိမ်းခံရသူတွေမိသားစုဆွေမျိုးတွေနဲ့နေရက်ကိုဆွန့်ခွာပြီးပေးလို့ရတင်းရှောင်နေကြတဲ့လူငယ်တွေအများပြားရှိနေပြီးတော့ဒီထဲမှာတယောက်ပါဝင်ဖြစ်တဲ့ဒေါက်တာအီက2021ခုနှစ်ဟာသူ့အတွက်တော့ဘဝမှာထင်မှတ်မထားတဲ့အပြောင်းအလဲတွေနဲ့နာကြီးစရာနှစ်တစ်နှစ်ပါပဲလို့ပြောပါတယ
်ဆက်တင်မှာဘယ်လိုကြီးရလဲဆိုရင်ထိခိုက်ရတာတွေအကျံဖက်ဖြိုခွင်းမှုတွေကြတဲ့အားတွေစိတ်ကူပြရတယ်ပေါ့နော်မှန်တိုင်းပြောရင်တော့ကျွန်တော်တို့မြို့ပေါ်မှာနေပြီးတော့ကျွန်တော်တို့အတွက်ဆိုရင်ဒီကြည်ထိတန်ရလူနာတွေကိုပြုံအောင်ကြုံတွေ့ရနိုင်မယ်လို့တကယ်တစ်ခါမှမတွေးခဲ့ဘူးဒီတိုင်းတိုင်းဟိုဟာနေမြေတွေတော့အာနာပါပဲဗောနော်ကုလဝင်ထမ်းရတာတကယ်ဒါမဲ့လုံအောင်မျောနေမထားဘူးဒီလုံအောင်မတွေးဘူးတွေးခဲ့တဲ့လူနာတွေဆိုတာလည်းတကယ်ဆူဆူဝါးဝါးတွေ headshot တွေခေါင်းကိုထိမှန်ထားတဲ့လူနာတွေဥရေပွင့်ထွက်တဲ့လူနာတွေအဲ့လိုမျိုးတွေကြုံတွေ့ရနိုင်မယ်လို့ပြောအောင်မတစ်ခါမှမတွေးဘူးပြီးတော့ကျွန်တော်အနေနဲ့ဆိုရင်ကျွန်တော်ဆရာဝန်တယောက်နိုင်ငံရေးသမားလည်းမဟုတ်ဘူးဒေပါတီဝန်မှလည်းမဟုတ်ကျွန်တော်ရဲ့ professional အရာဆိုရင်ကျွန်တော်ဆေးကုပဲလူနာရှိရင်ကျွန်တော်ဆေးကုပဲဒါပေမဲ့ထင်မှတ်ထားတာအဲ့ဆေးကုပေးတဲ့ဟာကြီးကတစ်ခုအနေနဲ့စကောင့်စီအောက်လက်အောက်မှာတတ်မှတ်ခံရမယ်လို့လည်းတခါမှမတွေ့ခဲ့ဘူးလုံးဝကိုမထင်မှတ်ထားတဲ့အရာတွေပေါ့နော်ဒီ2021ရဲ့အစပိုင်းကာလတွေဆိုတာ
ဆီယနာမသိငင်အချိန်အထိသူတို့လူစေဝန်တန်းတွေဟာကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာရှီတန်းကပါဝင်ခဲ့ကြတယ်လို့တရေကောင်းတွေအဖြစ်ဂုဏ်ပြုခံခဲ့ကြရပေမဲ့လို့လေအာနာသိမ့်မှုနောက်ပိုင်းမှာတော့စစ်ကောင်စီရဲ့ပြစ်မှတ်ထားနှိပ်ကွပ်တာခံခဲ့ရတယ်လို့ဒေါက်တာအီကပြောပါတယ်
ကိုဗစ်ကပ်ဘေးကြောင့်လူမှုစီးပွားအကျပ်တဲတွေအဖက်ဖက်ကကြုံရတဲ့အချိန်မှာဆေးရနာသိမ်းမှုကြောင့်အခက်အခဲတွေပိုးပြီးတော့ဖြစ်ရတယ်လို့ပြောသူနောက်တူကတော့ရန်ကုန်မြို့ကဈေးဆိုင်ပါရှစ်တူဖြစ်တဲ့မယင်ထွန်းပါ
2021မှာတော့လုံငန်းကိုင်ငန်းတွေကအမှတည်တဲ့ဒါပေမဲ့ဒီအကောင့်နေနဲ့ဘိုးမှအဆင်မပြေပါဘူးမာကြီးရယ်အရင်ကရောင်းဝယ်ရတဲ့ကဏ္ဍမှာကျတော့အရောင်းဝယ်ဟာသူ့ဈေးနဲ့သူကမျှတာတယ်လေဈေးတွေကုန်ဈေးနှုန်းကစပင်းရောင်းရတဲ့နေရာမှာဆိုခုကျတော့အဲ့လိုမျိုးအရင်နှစ်တည်းလောက်နှစ်လောက်ကိုတော့မချက်ဘော့စိုက်ကြရတာများပြီးအဖက်တင်တာနဲတာပေါ့
2021ခုနှစ်မှာတက္ကသိုလ်ဂုံလူတန်းဆက်တက်ဖို့ရှိနေတဲ့ကျောင်းသူမအေးမြင့်မြင့်အောင်ကတော့အနာသိမ့်မှုနဲ့ကြုံရတဲ့2021ခုနှစ်ဟာသူ့အတွက်ပညာရေးနဲ့လုပ်ငန်းဝင်ဆိုင်ရာအခွင့်အလမ်းတွေအများအပြားဆုံးရှုံးနှစ်နာခဲ့ရတဲ့နှစ်လို့ပြောပါတယ်
။ကျွန်တော်တို့က2020မှာဖွဲရခဲ့တယ်ဆိုပေမဲ့ဒီဂုံတူတန်းဆက်တက်ရတာပေါ့နော်။ဂုံတူတန်းဆက်တက်ရတဲ့အချိန်မှာဒီကျောင်းပြီးတဲ့အခါမှာကိုလုံးမဲ့ဒီရွေးချယ်မဲ့ career အတွက်ကိုကျွန်တော်တို့ဒီအလုပ်ထဲကိုဝင်ဖို့အတွက်ကိုပြင်ဆင်ထားတာပေါ့2021ဆိုရင်တော့အလုပ်ထဲမှာစပြီးတော့အလုပ်တွေ့ကြုံယူမယ်ဆိုပြီးပြင်ဆင်ထားတာပေါ့အဲ့ဒီမှာမှခုလိုဖြစ်သွားတော့ကြတော့ညီမတို့အနေနဲ့ဘာလုပ်တွေ့ကြုံမှလည်းမယူရတော့ဘူးပေါ့နော်တတခါကကြတော့ညီမတို့ကဥပဒေဘာသာရေးဖြစ်တဲ့အတွက်ကြောင့်မလို့ဒီချိန်ပါဆင်းရတယ်ပေါ့တရားရုံးနေမှာချိန်ပါဆင်းရတဲ့အခါမှာအခုအာနာသိမ့်လိုက်ပြီးကြတယ်ညီမတို့တရားရုံးနေကိုဖိုင်ကော့လုတ်လိုက်တယ်ပေါ့နော်ဖိုင်ကော့လုတ်လိုက်ပြီးတော့ချိန်ပါလုံးဝမဆင်းတော့ဘူးဒါမျိုးကြီးပေါ့နော်အဲ့တော့ရှင်းနေလိုက်စင်လည်းမရခဲ့ဘူးပေါ့နော်ကိုယူမဲ့အလုပ်တွေ့ကြုံတွေလည်းအကုန်လုံးတော့အဲဒီဆုံးရှုံးလိုက်ရတာပေါ့နော်ဟု
တ်2021ခုနှစ်မှာအခုလိုအစိုးရကြုံရပေမဲ့လို့လာမယ့်2022ကိုတော့ဆရာနာရှင်ကိုအမြင့်ပြတ်တိုက်ထုတ်နိုင်တဲ့နှစ်ဖြစ်ချင်တယ်လို့မအေးမြင့်မြင့်အောင်ကပြောပါရယ်ဒီအတွက်ကြာရနေရမှာပါဝင်လှုပ်ရှားနေပြီးနှစ်သစ်မှာလည်းအာနာရှင်ကိုတိုက်ထုတ်နိုင်တဲ့အထိဆက်ပြီးတော့ပါဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါရယ်
ညီမထင်တယ်အညီမတို့တော်လန်ရေးရတော့ပြီးမှမဟုတ်သေးဘူးပေါ့နော်2022မှာလေညီမတို့တွေဆက်ပြီးတော့တော်လန်နေကြရအောင်ပါပဲပေါ့တော်လန်ရေးဆိုတာကလုတ်ပြီးလို့ရှိရင်ဒါဖြတ်ချလို့ရတဲ့အမျိုးလည်းမဟုတ်ဘူးပေါ့နော်နောက်ပြန်လဲလို့ရတဲ့အရာလည်းမဟုတ်ဘူးပေါ့အဲ့ဒီတော့ညီမတို့တွေရှေ့ဆက်ပြီးတော့ပဲသွားဖို့ရှိတယ်ပေါ့နော်အဲ့တော့2022မှာလေဒီဆရာနာရှင်တက်ဖြတ်ရေးလုပ်ငန်းတွေမှာပဲကိုရရခဏကြာရခဏတွေကနေပြီးတော့ဆက်ပြီးတော့ကိုနေအောင်ပဲသွားနေအောင်ပဲပေါ့နော်ဒီကြားထဲထောင်ကြရင်လည်းကြနိုင်နေပေါ့နော်ထောင်ကြရင်လည်းကြနိုင်နေအသက်ဆုံးရှုံးသွားရင်လည်းဆုံးရှုံးသွားနိုင်နေပေါ့နော်ဒါမှပြောလို့မရဘူးပေါ့နော်ဖြစ်ချင်တာကတော့ဟို2022မှာတော့တော်လန်ရေးယူအပိတ်သက်သွားခြင်းနေပေါ့နော်2023ကြာလို့ရှိရင်တော့ဒါလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကိုပေါ့နော်အမြန်ဆုံးရောက်ချင်ပါတယ်ပေါ့နော်အဲ့ဒီအတွက်လည်းအများကြီးစူးစမ်းကြဖို့လိုအပ်တယ်လို့ပေါ့နော်ပေါ့ညီမတို့ခံမှန်းလို့တော့မရပြီမဲ့2022ကိုတော့ဆရာနာရှင်တိုက်ဖြတ်ရေးလုပ်ငန်းစဉ်တော်လန်ရေးလုပ်ငန်းစဉ်အပိတ်သက်တဲ့နှစ်တစ်ခုရေလို့တော့ဟိုခံမှန်းပြောမျှော်လင့်ထားပါတယ်ဟုတ်
ဆေးဥချုပ်ရေးကိုဆန့်ကျင်ဖီဆန်တဲ့အကြမ်းမဖက်စီဒီယမ်လှုပ်ရှားမှုမှာပါဝင်လာကြောင်းတခြားသောစီးဝင်နှန်းတွေနဲ့အတူစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံရပြီးပြည်သားစုတွေနဲ့အဝေးမှာထွက်ပြေးတင်းရှောင်နေရတဲ့ဒေါက်တာဤကတော့2022ခုနှစ်မှာအိမ်ပြန်ခွင့်ရဖို့မျှော်လင့်နေတဲ့အသူပ
ါကျွန်တော်မိမိချက်တဲ့ဟင်းတွေလွန်ပြီးမိမိဟင်းချက်ရန်ကောင်းတယ်ပြီးတော့ဖေဖေနဲ့အတူတချင်းလေးဆိုလိုက်အရင်လိုပဲမိသားစုဆုံဆုံညီနဲ့ပြောလိုက်ဒေသရှိရလဲလားအဲ့လိုမျိုးပဲစနေကြတယ်အဲ့လိုပဲကျွန်တော်တို့ပဲမတရားဖန်ဆီးဆုံးဆောင်ခံရတဲ့လူတွေလွတ်မြောက်လာကြပြီးတို့ရဲ့ကိုယ်ပိုင်မိသားစုလေးတွေနဲ့ပြန်ပြပြရှင်းရှင်းနေစေခြင်းနဲ့ဒါမှတချို့တွေဆိုအိမ်မပြန်နိုင်တော့ဘူးလေမိသားစုနဲ့လည်းတော်တော်လုံးပြန်တွေ့ရတော့ကျွန်တော်ဆန္ဒကိုယ်ပိုင်ဆန္ဒရဆိုအိမ်ပြန်ခြင်းနဲ့မိသားစုနဲ့ပြန်တွေ့လုံးဝဆန္ဒကြီးကြီးမားမားကြီးတစ်ခုအနေနဲ့ဆိုရင်တော့2022မှာစကောင်းစီလက်အောက်ကနေအမြန်ဆုံးလွန်မြောက်ခြင်းနဲ့အကြဆုံးအထူးခိုင်အနေနိုင်တဲ့များနင်းနေတဲ့ပြည်သူအောင်ပွဲကိုရရှိခြင်းနဲ့အဲဒါကတော့မမြောင်နေဆုံးဆန္ဒပ
ါအလို့သမားကြီးတက်ကြွလှူရှာသူတော်မျိုးမျိုးအေးရဲ့နှစ်သစ်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
2022မှာတော့ဟိုအကောင်းဆုံးကိုမျှော်လင့်တာပေါ့နော်ဒါပေမဲ့ဟိုမျှော်လင့်တယ်လို့မျိုးလည်းဖြစ်လာနိုင်မှုရေကန်မြေကန်ကတော့လိုအောင်မယ်လို့ထင်တယ်ကျမတို့တကယ်ဒီ2022ရဲ့အိမ်မက်ရှိယူတကယ်ပဲကျမတို့အတူတူမဲ့ခွင့်မဲ့ရမလားဂျာထဲမှာပဲကျမတို့ကဒုတိယမြန်ရန်ပြီပဲပေါ့နော်ဟိုပြန်လေပြီးတော့ဟို update သွားတင်ရမှာလားပေါ့နော်တကယ်ပဲကျမတို့အားလုံးတူညီတဲ့အနာဂတ်စီကိုရှောက်မလားလို့မပြောနိုင်ဘူးပေါ့နော်မျှော်လင့်ချက်ကတော့ထားတယ်သို့တော်လည်းဒီမျှော်လင့်ချက်ဒီတောင်းယူလို့မရလုံးယူလို့မရတိုက်ယူမှရမှာဖြစ်တဲ့အတွက်ကြောင့်မလို့အားလုံးညီဖို့တော့လူတယ်တနိုင်ငံလုံးညီဖို့တော့
စည်းစိမ်ပန်းရှင်မဲ့ရင်ထွန်းကတော့နှစ်သစ်မှာဘေးကင်းလုံခြုံမှုရှိရှိနဲ့အေးအေးချမ်းချမ်းနေတိုင်းစားသောက်လို့ရတဲ့အခြေအနေမျိုးကိုပြန်ရခြင်းမီလို့ပြောပါရယ်
ဒီကဝိမာန22မှာတော့ဒီအကုန်လုံးပေါ့နော်ဒီတကွန်ဒီနိုင်ငံလူတွေအကုန်လုံးငင်းငင်းညံ့နဲ့အရင်လိုအေးအေးညံ့စီပွားရေးလေးပြန်ရှာစီခြင်းနဲ့လုံလုံခြုံခြုံပေါ့နော်နေရာထိုင်ရတဲ့နေသားစား main ကလေးဆိုလည်းအရင်တော့ပုံစံမျိုးခုမှကိစ္စရှိလို့ည9:00နာရီ10:00နာရီထွက်နေတော့မှလုံခြုံစိတ်ချရတဲ့နေသားမျိုးတွေပေါ့ကိုကမိမတယောက်ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့လိုမျိုးပေါ့နော်အကုန်လုံးစီပွားရေးလေးအကုန်စင်အစင်ပြေပြေနဲ့ကျမရေးလေးကောင်းကောင်းနဲ့လူသားရုပ်ဖြစ်စီခြင်းတာပေါ့နော်
လက်ရှိဆေးဥချုပ်မှုအောက်မှာကတော့ပြည်သူတွေအတွက်ဘေးကင်းလုံခြုံမှုမရှိသလိုကြီးလန့်စွာစားနေရတဲ့ဘဝတွေနဲ့စားဝတ်နေရေးအကျက်တဲမျိုးစုံကိုရင်ဆိုင်နေရတယ်လို့အမျိုးသမီးအများစုကပြောဆိုကြပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျက်တဲတွေကြားမှာတစ်နှစ်တာအတွင်းတဦးနဲ့တဦးကြုံတွေ့ရတဲ့ဖြစ်ရပ်တစ်ခုချင်းစီမတူကြပေမဲ့လို့2021ခုနှစ်ဟာမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ကတော့ဆုံးရှုံးနေတာမျိုးတွေများတဲ့နေ့လို့ဆိုရင်မြင်နိုင်ကြမယ်မထင်ပါဘူး။ဒါကြောင့်လာမယ့်နှစ်သစ်မှာတော့လူအစိုးရကနေလွန်မြောက်ပြီးကြုံနေရတဲ့ကပ်ပြီးအတွေ့အကြုံတွေကနေလွန်မြောက်နိုင်ကြပါစေ။ညွှန်မန်းထားတဲ့အနာဂတ်နဲ့ဘေးကင်းလုံခြုံအေးချမ်းတဲ့နှစ်သက်ကိုဖျက်ဆီးနိုင်ကြပါစေလို့ဆုမကောင်းကြောင်းရင်းဒီသတင်းပန်အမျိုးသမီးခန္ဓာကိုကြီးမားပဲရန်နာဝင်ပြုပါရှင်။ကျမခင်ပြုထွေးပါရှင်။
မခင်ပြူထွေးတင်ဆက်တဲ့ဒီအမျိုးသမီးကဏ္ဍအထူးအစီအစဉ်ဖြစ်ပါရရှင်မြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာတိုးတက်မှုတွေရှိခဲ့ရလားဆိုတဲ့သုံးသပ်ချက်အစီအစဉ်မတိုင်ခင်မှာတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုအလှည့်ပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာတနေကနေတနေကုန်တွေသယ်ဆောင်ပေးရတဲ့ထရက်ကားကြီးတွေမောင်းဖို့အတွက်ဘလို့လိလပြင်ဆင်တင်ယူရပါတယ်လေအင်ဒီယားနာပြည်နယ်ဖော့ဒ်ဝေးမြို့ကကိုသိန်းထွန်းအောင်ကသူ့ရဲ့အတွေ့အကြုံတွေပြောပြထားတာကိုကိုအောင်အောင်ကသုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတင်ပြထားပါရရှင်
ကံတည်းယူပို့ဆောင်ရင်ကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ track ကမောင်းသမအလုံးလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် track ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကို track ကမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထွန်းအောင်ကိုမြေကြီးရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲတဲ့ခဲတယ်ရင်းနေရဆိုင်ရခဲ့တဲ့ဟာလာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လမ်းနဲ့ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်တော်တော်ဖက်လိုက်ရတယ်ဖက်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်ပြီးတော့2ချိန်ဖြည့်မှကျွန်တော်လမ်းနဲ့ပါမစ်အောင်တယ်လမ်းနဲ့ပါမစ်အောင်ပြီးတော့လဲ license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလဲအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွန်နိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land permit စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲတဲ့နီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေကွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေကွန်းတွေကိုကျွန်တော်ဖြည့်နိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါဗျာ
ကျွန်တော်ဟိုပထမဦးဆုံးကစားမပေါ်ရောင်း offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟို ဒါပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်သူကအဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပေါ့နော်ကျွန်တော်ဒီလုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ
်အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမ်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်နေကျွန်တော်မလုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလည်းဒီလုပ်ကိုလုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တဲယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါတယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေတဲ့ truck car တွေရှိမယ်ရှိတော့ tracker ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါတယ်
ကျွန်တော်16နှစ်ရှိပြီအမေရိကန်မှာဒါမင်းနဲ့အလုပ်ကတော့ကျွန်တော်ကဆက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်ဆက်ယုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်အာနောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
Cracker မောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမိမရိုက်လိုက်လို့အော်ရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီဆေးဘွားမူရီဆေးဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကရောဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမင်းနဲ့မူရီဆေးဘွားလုံးဝလုံးလို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများတန်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်ဆိုပြီးမှဆောက်ရပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီဆေးဘွားတစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင် truck car logo ကို AC လေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်ကလည်းတင်ရတာပဲဒါမင်းနဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမင်းနဲ့ဒီအချက်သုံးချက်တာမกินလို့ရတော့ကျွန်တော်တို့ဒီ logo ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းနဲ့
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်။မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါ။ပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်7နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကို나이နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတော့ပါခင်ဗျာ
။ ကိုအောင်တင်ဆက်တဲ့သုတ္တဆောင်လေအမေရိကန်တခွေအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနှาศင်ရအောင်ပါ။အခု2022ခုနှစ်ထဲမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့လို့နိုင်ငံရေးနဲ့ပညာရေးအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့မတည်မငြိမ်ဖြစ်ခဲ့ပါရဲ့။ဒီအခြေအနေမှာသိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်မှုတွေရှိနိုင်ပါခဲ့ရဲ့လား။သိပ္ပံနဲ့ဤပညာဆိုင်ရာအကူအညီပေးနေတဲ့ဂျပန်အနဝါဘူမိသိပ္ပံနဲ့ဤပညာဌာန James Tech ကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်ကမေးမြန်းထားပါရဲ့ရှင်။
ဒီဘက်သိပ္ပံနဲ့နည်းပညာဆိုင်ရာမြန်မာနိုင်ငံအတွက်2022ခုနှစ်အတွင်းသိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်ဖြစ်ထွန်းမှုတွေကိုဂျပန်နိုင်ငံအနဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပါ။မင်္ဂလာပါဒေါက်တာမိုးကျော်သူ
။ဟုတ်ကဲ့ပါ။ဟု
တ်ကဲ့။အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်နိုင်ငံရေးကမတည်မငြိမ်ဖြစ်နေတယ်ပေါ့နော်။နောက်ပညာရေးတွေကလည်းကမော့ကမော်တွေဖြစ်နေတယ်။ဒါဒီလိုအခြေမျိုးမှာပေါ့နော်။သိပ္ပံနဲ့နည်းပညာဆိုင်ရာတိုးတက်မှုများရှိပါသလ
ား။ဟုတ်ကဲ့ခင်ဗျာ။ဒီတဲတဲ့ဝင်ပေါ့နော်။မြေပြင်ကိုစိတ်ပြီးလုံးလို့ရတဲ့အလုပ်တွေကတော့လုံးလို့မရပါဘူး။အကုန်လုံးရပ်သွားတယ်။အချို့ဟာတွေဆိုရင်ပြတ်သွားတယ်နော်။ပြတ်သွားတယ်ဆိုရင်ကျွန်တော်တမောဒစီကုတေသနာတမောဒစီအလကားရမယ့်အစီအစဉ်တစ်ခုကပြတ်သွားတယ်ဆိုကြီးကြီးမားမားဆုံးရှုံးမှုပေါ့။ဒါပေမဲ့ပြင်စရာရှိတဲ့ဟာတွေကတော့တောက်လျှောက်ပြင်တဲ့ဥစ္စာတွေတော့ကျွန်တော်ပေါ့နော်ဒီဂျပန်နိုင်ငံနဲ့တွဲလုပ်တာအမေရိကန်နဲ့တွဲပြီးလုပ်နေတဲ့ပြင်နေတဲ့ project အကြီးကြီးတွေနောက်တရုတ်နိုင်ငံနဲ့တွဲပြီးတော့နောက်ဆုံးဆိုသုရသမဂ္ဂနဲ့တွဲပြီးပြင်ဆင်နေတဲ့အပိုင်းလေးတွေပေါ့နော်ပြင်ဆင်မှုအချိန်ရနေရဲ့ဟာမှာကျွန်တော်ညီညွတ်လုပ်တဲ့အပိုင်းလေးဆိုကျွန်တော်ညှိပေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ဝန်တာစရာပါပထမအဦးဆုံးပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဂျပန်နိုင်ငံကသုတေသနဆိုင်ရာပညာရပ်တွေနဲ့ဘာတွေလုပ်ပေးနေလဲအဲ့ဒါအရင်ဆုံးပြောပြပေးပါ
။ဟုတ်ကဲ့ခင်ဗျာဂျပန်နဲ့ကကျွန်တော်တို့ဒီပေါ့နော်မြန်မာမျိုးဥစားတဲ့2022ခုနှစ်ကဥသိမ်းခေတ်ဆိုတာတက်လာကြတဲ့ကနေကျွန်တော်တို့ဒီကျွန်တော်ယုံကဆိုရင်သုတေသနသင်္ဘောသွားပြီးစာပေလုပ်နိုင်တယ်အဲ့ဒီနောက်မှာအဲ့ဒါကိုမူတည်ပြီးတော့မှမြန်မာနိုင်ငံကဒီတက်ကတော်ဆရာဆရာမတွေကိုဒီပင်တဲ့သုတေသနနဲ့ပတ်သက်ပြီးအရန်ကိုအားနည်းနေတဲ့ခေတ်နောက်ကျနေတဲ့အပိုင်းတွေညှင့်ပြမှုဆိုပြီးဂျပန်နိုင်ငံကိုတင်နန်းနေလာတဲ့ဟာတွေပေါ့နော်အစီအစဉ်တွေလုပ်နေတဲ့ဟာတွေတော်တော်များများလုပ်ဖြစ်တယ်အဲ့ဒီကရမှာအကြီးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီကျုံးမှာရှိတဲ့ပေါ့နော်ဒီကဘာမှာတစင်းနဲ့ပဲရှိပါတယ်တွင်တူးတဲ့တင်မောတွင်တူးတဲ့တင်မောဆိုရင်နန်တူးတာတော့မဟုတ်ကျွန်တော်ကသူတေသနာအတွက်တူးနေတင်မောတော့ဒါပေမဲ့တွင်တူးတဲ့ဤပညာကိုမြန်မာနိုင်ငံကဒီမြန်မာရေနံပေါ့နော်ဒီကမ်းလွန်ရေနံနဲ့ပတ်သက်ပြီးဤပညာတိုးတက်အောင်ဆိုပြီးအထူးအစီအစဉ်နဲ့ကျွန်တော်ဘယ်လိုမှမပေးဘူးတဲ့ဤပညာဖြောက်မှုအစီအစဉ်စဖို့ဆိုပြီးတော့ပြင်ဆင်တဲ့အပိုင်းလေးတွေကြီးကြီးမားမားရှိပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးပေါ့နော်တစ်နှစ်ဆိုရင်ဒီမြန်မာရေနံကနေပြီးတော့ခွဲကန်းက10ရောက်ပြီးတော့ဒီဘူမိဗေဒရှာဖွေရေးနဲ့အပိုင်းကပညာရှင်တွေဆိုရင်4ယောက်ပြီးတော့ twin တဲ့ engineer အပိုင်းဆို2ယောက်ဆိုစုစုပေါင်း15 16ယောက်လောက်ကိုတစ်နှစ်ကို15 16ယောက်လောက်ကိုလာပြီးတော့လေ့လာရေးလုပ်ဖို့သင်တန်းပေးဖို့အစီအစဉ်တွေအကုန်လုံးအကုန်ရပ်သွားတယ်ပေါ့နော်ဂျပန်နဲ့အပိုင်းက
ဟုတ်ကဲ့ပါသာသာပြောရတဲ့အထက်မှာပေါ့နော်အမေရိကန်နိုင်ငံကလည်းဒီနည်းပညာဆိုင်ရာသုတေသနဆိုင်ရာအကူအညီတွေပေးနေရဆိုတော့ဘာတွေများဟိုလက်တွဲပြီးလုပ်နေပါလဲဘာတွေများပေးနေပါလဲပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအမေရိကန်ကအဖွဲ့တွေပေါ့နော်ဒီကိုလံဘီယာတက်ကတူကအဖွဲ့တွေဆိုရင်တို့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံမှာဒီကုန်းပေါ်မှာရှိရဲ့ဒီငလျင်နဲ့ပတ်သက်တာပေါ့နော်အဓိကတို့လေ့လာတာတော့ဘူမိပြည်သားအနှက်ပိုင်းမှာဒီအိန္ဒိယသမုဒ္ဒရာအိန္ဒိယတိုက်ကြီးကပြီးရောဒီအာရှဥရောပနဲ့တိုက်ပြီးရောဖြစ်တဲ့ဒီမြင်းငလျင်လှုပ်ရှားမှုတွေကိုလေ့လာတဲ့အပိုင်းမှာအဓိကတို့လူတွေရဲ့အတွက်ဘေးရန်နဲ့ရှိတဲ့အပိုင်းကိုကြည့်အောင်ဆိုပြီးလုပ်ကြတာပေါ့နော်အဲ့တော့ဘင်္ဂလားဒေ့ရှ်မှာတို့ထဲထဲဝင်ဝင်လုပ်နေတာနေပြီးရောဆက်လာပြီးရောတို့လေ့လာဖို့အပိုင်းကမြန်မာဘက်အပိုင်းကိုပါဆက်နိုင်ဖို့ကောင်းမယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာတန်အိန္ဒိယပေါ့နော်မြန်မာနဲ့တစ်ဆက်တည်းကိုတို့ seismometer ပေါ့နော် seismic တိုင်းထွာတာနဲ့နောက် GPS ဆိုတဲ့ဒီတိုက်ကြီးရွေ့နေတဲ့အမြင်ကြီးမြေသွားတဲ့ရွေ့နေတာတွေအသေးစိတ်လေ့လာဖို့ဆိုတဲ့အပိုင်းနဲ့ခုံးပေါ်မှာတို့လှုပ်ထားပြီးပါပြီဆိုတော့အခုအာနာသိမ့်ပြီးရဲ့နောက်ပိုင်းမှာကျွန်တော်ပင်လေတဲ့ကနေအပိုင်းကိုကျန်တဲ့အပိုင်းကိုဆက်လုပ်ဖို့ဆိုပြီးတော့ပြင်ဆင်ကြရတယ်ပေါ့နော်အဲ့တော့ဒေါ်လာဆိုရင်အမေရိကန်နိုင်ငံကဒေါ်လာ5သန်းဂျပန်နိုင်ငံဒေါ်လာ2သန်းဒီတခြားနိုင်ငံတွေလည်းပေါင်းပြီးစုစုပေါင်းလုပ်တဲ့ဟာဆိုကျွန်တော် proposal တင်ထားပြီးပါပြီနိုင်ငံရေးအခြေအနေကြောင့်အခုဟိုဒီနှစ်ကတော့ငွေမရခဲ့ဘူးပေါ့နော်ရလည်းကျွန်တော်ဘာမှမလုပ်နိုင်ဘူးအဲ့တော့အနာဂတ်မှာဒါမကြခင်အမြန်ဆုံးအကောင့်တွေပေါ်လာဖို့အစဉ်နဲ့စောင့်နေတဲ့အပိုင်းဟု
တ်ကဲ့ပါအဲ့ဒါ EU လည်းပါတာပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့ဟိုတင်းပေါ့နော် Initiation တရုတ်နိုင်ငံတွေရောဗားရင်းများလက်တွဲပြီးလုပ်ပါတယ
်ဟုတ်ကဲ့ခင်ဗျတရုတ်ကတော့ဒီပိုလန်မှာအဲ့တွက်ကိုသူတို့ကဒီမြန်မာနိုင်ငံကပင်လယ်ပိုင်းမှာရောကုန်းပိုင်းမှာရောပါနေတဲ့အတွက်ကြောင့်မို့ဘတ်ဂျက်တွေလည်းအများကြီးရပုံရပါအဲ့တော့2015ခုနှစ်ကျွန်တော်ဒီအာရှက ဒီပင်လယ်နဲ့ပတ်သက်တဲ့သုတေသီတွေကိုမြန်မာနိုင်ငံမှာပင်လယ်သုတေသနကိုစလုပ်တော့မယ်အားလုံးတက်နိုင်လောက်ကူညီရပါဆိုပြီးကြေညာလိုက်တဲ့ချက်ချင်းမဲ့တရုတ်ကနေစပြီးကျွန်တော်တို့ခေါ်ပါတယ်။ဘောလို့သွားလိုက်တော့တရုတ်နိုင်ငံလူကြီးတွေလေးလာကြီးအဖွဲ့လေးလာကြီးဌာနကြီးကနေပြီးတော့မြန်မာနိုင်ငံအတွက်သုတတ်နိုင်တာအကုန်လုပ်ပေးမယ်။အာရှတစ်ခုလုံးနဲ့တို့လုံးမှာပါဆိုတဲ့ဟာမျိုးနဲ့ပေါ့နော်။ချက်ချင်းကိုစလုပ်ပါတယ် workshop တွေ training တွေခေါ်တယ်ပြီးတော့ရန်ကုန်မြန်မာနိုင်ငံရန်ကုန်မြို့ဟာအရှိဟိုဟာရန်ကုန်တက္ကသိုလ်ပြီးတော့တရိတ်တက်ကတော့တခြားတက်ကတော့တွေနဲ့တွေ့ပြီးတော့ workshop တွေလုပ်ကြည့်ပြီးတော့သူတည်တနာတမောနဲ့ကို survey လုပ်ဖို့အတွက် plan ရော budget ကိုအလုံးအစင်းချင်းဖြစ်နေပါပြီ။လုံးမဲ့နေရာတော့ဒီ Indonesia Sumatra ကနေပြီးတော့မြောက်ဘက်ကိုဆက်လာပြီးတော့ကျွန်တော်စကိုင်းပြတ်၍ကုန်းပေါ်တက်တဲ့အချိန်ပေါ့နော်အဲ့ဒီကြော Andaman ကပ်လီပင်လယ်ပြင်ထဲမှာရှိတဲ့အနက်ပိုင်းနေရာတွေကိုကျွန်တော်တက်တဲ့နက်နဲ့ဆိုင်ဆိုင်အချိန်ကိုသူတည်တနာတမောနဲ့လုပ်ဖို့အစီအစဉ်အစင်းဖြစ်နေပါပြီ
။ Okay တရုတ်နဲ့လည်းတော်တော်ပေါ့နော်လက်တွဲပြီးတော့သူတည်တနာဆိုင်ရာလုပ်ဖြစ်တယ်ပေါ့နော်ဒါဆိုလို့ရှိရင်ဟိုကုလသမဂ္ဂကရောဘာတွေများအကူအညီပေးတယ်အထောက်ပံ့တွေပေးပါလဲသူတည်တနာ
ဟုတ်ကဲ့ခင်ဗျအဲ့ဒါလေတကယ်ကိုဘယ်လိုခေါ်မလဲကျွန်တော်တို့တစ်သက်မှာတစ်ခါပဲကြုံနေတဲ့အခွင့်အရေးပေါ့နော်ကုလသမဂ္ဂကြီးမှာဒီ10နှစ်စုနဲ့10စုနှစ်တွေမှာဒီခေါင်းစဉ်အမျိုးမျိုးနဲ့ဟိုအထူးအစီအစဉ်ကြီးတွေလုပ်ကြတဲ့အချိန်မှာ2021ဒီနှစ်ကနေပြီးတော့2030ဒီ10နှစ်ပြည့်ပြီပေါ့နော်ကုလသမဂ္ဂ Ocean Decade ဆိုပြီးပင်လယ်နဲ့ပတ်သက်တဲ့အပိုင်းကိုတက်နိုင်တယ်လို့လုံးကြမယ်အဓိကတော့ဒီ plastic တွေတန်ရှင်းရေးတွေပောင်းဝင်းညီညမ်းမှုတွေပေါ့နော်အဲ့ဒီအပိုင်းတွေငါးတွေသေးတာတွေအထွတ်နှုံးကြတဲ့ကိစ္စလုံးရဆိုတဲ့အပိုင်းမှာအဓိကပေါ်လာတဲ့ဥစ္စာဘူမိပြည်သားနဲ့ဆိုင်တဲ့ဥစ္စာကဒီကဘာကြီးရဲ့ပင်လယ်တွေရဲ့70ရာခိုင်နှုန်းကမြေအောက်ကမြေပုံကတိတိကျကျမရှိဘူးကျွန်တော်ယူဒုကနေပြီးတော့မှန်းပြီးတော့ဆွဲထားတဲ့မြေပုံပဲရှိတယ်ဆိုတော့ scale resolution အញ្ញညံ့တယ်ပေါ့အဲ့ဒီအပိုင်းတွေကိုလာမယ့်ဆယ်နှစ်အတွင်းမှာရာခိုင်နှုန်းအထိကိုမှန်းပြီးတော့တိုင်းထွာကြဖို့ဆိုပြီးတစ်ကမ္ဘာလုံးလှုပ်ကြတဲ့အချိန်မှာမဂျပန်လည်းဥဆောင်ပြီးတော့နော် budget တွေပါတယ်လည်းထုတ်ပြင်းတဲ့အချိန်မှာမြန်မာနိုင်ငံကရအောင်ဆိုပြီးတော့ကျွန်တော်တို့အခုအတင်းဝင်ပြီးတော့ဟိုအကူအညီတောင်းပြီးတော့လက်တွဲလုပ်တဲ့အပိုင်းတွေရှိတာဆိုတော့ကျွန်တော်တို့အကြမ်းမြင့် plan ကတော့အစမြင့်ဖြစ်နေပါပြီကျွန်တော်ခုနပြောသွားတဲ့ဒီကျွန်တော်တို့ရုံးကတမောဒစီပေါ့နော်20 3တာတမောဒစီကိုအလကားပေးမယ်ဆိုတဲ့အစီအစဉ်ဖြစ်လာအချိန်မှာမြန်မာနိုင်ငံကိုပေးမယ်ဆိုပြီးကြံခဲ့တဲ့နှစ်နှစ်ကလုတ်ပါတယ်လုတ်တော့ကျွန်တော်စာရေးပြင်ဆင်တော့အဲ့တင်မောတာကျွန်တော်ရလိုက်တယ်ဆိုရင်နောက်ထပ်10နှစ်20သုံးလို့ရတယ်တင်မောမှုမြန်မာနိုင်ငံရဲ့မျိုးပုံဆွဲတဲ့ကိစ္စဟာဒီ public ကလုပ်ငန်းတွေကိုငွေကြီးငွေကုန်ကြေးကျအခံပြီးတော့လုပ်ဆရာမလို့ပဲねကျွန်တော်ကိုလူကိုလည်းပညာရမယ်ဆိုတဲ့အပိုင်းကတော့လွတ်သွားတယ်ပေါ့နော်ဒါပေမဲ့လည်းဒီကုလသမဂ္ဂအစီအစဉ်အောက်မှာကျွန်တော်တက်နိုင်လောက်ဆက်ပြီးကြိုးစားပါမယ
်ဟုတ်ကဲ့
အဲ့ဒါလေးပြင်ဆင်နေပ
ါဟုတ်ကဲ့ပါဆိုတော့ခြုံပြီးပြောရလို့ရှင်ပေါ့နော်2021ခုနှစ်အတွင်းမှာပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပေါ့နော်ဗာများအကျိုးကျေးဇူးရှိပါတယ်ဒီသူတည်တနာနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့အခုလက်ငင်းပြည်သူတွေကခံစားမယ့်ဟာတော့တခုမှမရှိပါဘူး။ဘာလို့မြင်တဲ့အတိုင်းပဲအလုံးပြီးကြတဲ့အတိုင်းပဲဘာမှလုံးလို့မရအောင်ဆိုဒါပေမဲ့ကျွန်တော်တွေအားလုံးဒီတွင်မှာရှိတဲ့ CDM ဆရာဆရာမတွေကပြပမှာရှိတဲ့မြန်မာတွေနဲ့ဒီတကဘာလုံးကမြန်မာအပြည့်ရဲ့မြန်မာပြည်ငြိမ်းချမ်းဖြစ်ဖို့အတွက်ကိုလုပ်ပေးနိုင်ကြတဲ့ပညာရှင်တွေကအကုန်စုပြီးတော့ပြင်ဆင်နေတဲ့အပိုင်းလေးတွေကမကြခင်မှာအခွင့်အရေးငြိမ်းချမ်းဖြစ်သွားတဲ့အခွင့်အရေးတွေပေါ်လာမယ်ဆိုတဲ့အပိုင်းကိုပြောချင်ပါတယ်။ဆိုတော့ရပ်မနေပါဘူးအားလုံ
း။ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမိုးကျော်က
ဟုတ်ကဲ့ပါခင်ဗျ
2021ခုနှစ်အတွက်တိုက်ပန်တဲ့မိပညာဆိုင်ရာမြန်မာနိုင်ငံအတွက်တိုက်ဖြစ်ထုံးမှုတွေဂျပန်နိုင်ငံအနော်ဘူမိတိုက်ပန်တဲ့မိပညာဌာနရဲ့ဒေါက်တာမိုးကျော်ကပြောပြခဲ့တယ
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေလည်းထုတ်လွှင့်ပြီးသားအခုလိုအစီအစဉ်တွေသတင်းတွေကိုအချိန်မရွေးနားဆင်ကြည့်နိုင်ဖတ်နိုင်ပါတယ်ရှင်အခုတော့ဒီ31ရက်တောက်ကြနေ့ညဘက်အစီအစဉ်တွေအဆုံးသတ်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းကတလှည့်ကြေညာပေးပါအောင်ရှင
်။ကြောက်ရင်နိုင်ပိုင်းမှာမြန်မာနိုင်ငံအတွဲ2021ခုနှစ်ကုန်ဆုံးပြီး2022ခုနှစ်ထဲဝင်ရောက်တော့မှာဖြစ်ပေမဲ့စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံမှာနှစ်တကူဂျူဇူဝဲတွေလှုပ်ဖို့ပြင်ဆင်ထားတဲ့သတင်းတွေမကြားပါဘူး။ဇေယနာဒီမူကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကတော့ရန်ကုန်မြို့နယ်နိုင်ငံတွင်းတခြားဒေသတချို့မှာဒီကနေ့ရှိခဲ့ပါတယ်။ရယာပြည်နယ်ဒီမိုဆိုမှာစစ်ကောင်စီကဒီကနေ့တိုက်လေယာဉ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။ည9နာရီပောင်းကျင်လောက်ကရန်ကုန်မြောက်ကလာပါမြို့နယ်ကရဲစခန်းတစ်ခုထဲလက်ပစ်ဗုံးနဲ့ပစ်သွားပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးရဲတွေကရက်ကွက်တွေထဲထိဝင်ပစ်တယ်လို့ဒေသခံတူက VOA ကိုပြောပါတယ်။ကမ္ဘာတော်နိုင်ငံများပြားမှာ2021နှစ်သစ်ဂျူဆူဘွဲတွေမလုပ်ဘဲပြဖြတ်ထားပေမဲ့ဩစတြေးလျနဲ့နယူးဇီလန်တို့လိုနိုင်ငံတွေမှာနှစ်သစ်ဂျူဆူဘွဲကိုအကန့်အသတ်နဲ့လုပ်ခဲ့ကြသလိုအမေရိကန်ပြည်ထောင်စုမျိုးကြီးတို့မှလည်းအကန့်အသတ်နဲ့နှစ်သစ်ဂျူဆူဘွဲတွေလုပ်ဖို့စီစဉ်ထားကြပါတယ်။ဒီနိုင်ငံမှာဂျာလာရီနီကပြည်တွင်းမှာရင်ကိုဗစ်ရောဂါကူးစက်သူ166ယောက်ရှိခဲ့တယ်လို့ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိမ်းကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာ31ရက်နေ့တက္ကူအချိုညဘက်အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆုံကိုဖြစ်ပြီးတော့စပ်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA ပရိသတ်တွေအားလုံးစိတ်အေးချမ်းမှုတွေငြိမ်းချမ်းမှုတွေရရှိခံစားနိုင်တဲ့2022နှစ်သစ်ဖြစ်ပါစေလို့ VOA မြန်မာပိုင်းမိသားစုကနေပြီးတော့ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးတဲ့အတွက်ကိုလည်းကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.